Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဖီယိုမြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ1ရက်တနင်္လာနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကို line meter 24 25 30 minutes နဲ့ 50 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံမှဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုမက်ခင်ပြူထွင်းနဲ့အတူကြီးညာပေးမှာပါပြည်သူ့လွှတ်တော်ကိုယ်စားလှယ်ရေးအနေနဲ့ဒီကနေ့မှလွှတ်တော်တက်ရောက်နိုင်တဲ့အပေါ်ဂုဏ်ယူကြောင်းရန်ကုန်အခြေစိုက်နိုင်ငံတကာတာဝန်တွေကကြေညာချက်ထုတ်ပြန်တာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကဒီ yes ကန်တခုကိုအသေးခံဘုံခွဲတိုက်ခိုက်မှုအတွင်းလူ၉ဦးထပ်မံနဲ့သေဆုံးသွားတာဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှားဖောင်ရေ
ကောင်းပါပြီရှင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်ပထမအစည်းအဝေးအတွင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌတေကလွှတ်တော်အမှတ်တွေပေါ်တိုက်တွန်းချက်နဲ့ပတ်သက်ပြီးကြားကြားမှာကတော့
ဥပဒေပြုသူသည်ဥပဒေချိုးဖောက်သူမဖြစ်เสียဆိုတဲ့စိုးရိမ်စကားနဲ့အညီလွှတ်တော်ဆိုင်ရာဥပဒေဤဥပဒေစီမင်းစည်းကမ်းတို့ကိုလေ့လာဖတ်ရှုပြီးလေးစားလိုက်နာခြင်းဖြင့်ကိုယ်စားလှယ်များ
လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါဖြင့် NLD ပါတီကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်နေရာတွေခန့်အပ်မဲ့အကြောင်းပြင်လွှတ်တော်အမတ်တွေရဲ့မျှော်လင့်ချက်နဲ့လွှတ်တော်ကိုယ်စားလှယ်တွေအပေါ်ပြည်သူတွေရဲ့မျှော်လင့်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ခုတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုအောင်နဲ့မခင်ဖြူထွေးတို့ကပြောပြပေးပါအောင်ရှင်
ပြည်သူ့ရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရေးအနေနဲ့ဒီကနေ့မှလွှတ်တော်တက်ရောက်နိုင်တဲ့အပေါ်ဂုဏ်ယူကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်အခုလိုသမိုင်းဝင်နေ့ရက်မျိုးရရှိအောင်ဆောင်ကျဉ်နိုင်ခဲ့တဲ့ဒီမိုကရေစီရဲ့ပြည့်ပြည့်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့လည်းအမေရိကန်တန်ယုံအနေနဲ့ဂုဏ်ပြုကြောင်းနဲ့နိုင်ငံတော်ဝန်ဒီမိုကရေစီမြင့်တင်နိုင်ရေးလွှတ်တော်အမတ်သစ်တွေကိုဆက်လက်ထောက်ခံအားပေးကူညီသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံဆိုင်ရာကနေဒါတန်ယုံကလည်းလွှတ်တော်ကိုယ်စားလှယ်ရေးအနေနဲ့ဒီမိုကရေစီဖော်ဆောင်ရေးအမှန်တကယ်အကောင့်ထဲပေါ်လာအောင်ဆောင်ရွက်နိုင်ဖို့ဆန္ဒပြုကြောင်းကြေညာချက်ထုတ်ပြန်ပါတယ်ဒါအပြင်ငြင်းချင်တဲ့ဒီမိုကရက်တစ်ပြည်ထောင်စုကြီးပေါ်ပေါလာအောင်ဆောင်ရွက်မယ်အစိုးရသင်းတဲ့အတူလက်တွဲကူညီဆောင်ရွက်သွားဖို့လည်းမျှော်လင့်ထားကြောင်းကနေဒါတန်ယုံရဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်ပြီးခဲ့တဲ့ထွေထွေရွေးကောက်ပွဲမှာလွှတ်တော်နေရအများစုအနိုင်ရရှိထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုလွှတ်တော်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကဦးဆောင်ပြီးလွှတ်တော်ဒီကနေ့တက်ရောက်ကြပါတယ် NLD ပါတီကလွှတ်တော်နေရလုံးမှာလွှတ်တော်အမတ်80ရာခိုင်နှုန်းကျော်နဲ့အများစုနေရာရထားတာပါအရင်ကစစ်တပ်ဗိုလ်ချုပ်ကြီးတွေဖြစ်ကနေအရက်ဝက်ပြောင်းထားသူအများစုပါတဲ့ပြည်အောင်စစ်ချက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီဝင်တွေဒီတစ်ခါလွှတ်တော်ထဲမှာစုစုပေါင်း41ယောက်သာပါတော့တဲ့အတွက်နှစ်ပေါင်း50ကျော်စစ်တပ်ရဲ့ချုပ်ကဲမှုဟာအဆုံးသတ်သွားပြီလို့ထင်မြင်ယူဆမှုတွေရှိပါတယ်ဒါပေမဲ့ဖွဲ့စည်းပုံအရလက်ရှိလွှတ်တော်မှာတက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းကတော့ဒီတက်မတော်သားကိုယ်စားလှယ်တွေအနေနဲ့ဆက်လက်ပါဝင်နေဆဲဖြစ်ပါတယ်ခင်ဗျာ
တမိုင်းစင်ဆက်တရုတ်ပြည်မကြီးအစိုးရလွှမ်းမိုးမှုကိုဆန့်ကျင်လာခဲ့တဲ့ထိုင်ဝမ်တိုက်ခံပါတီဟာပြီးခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာမဲများစုအနိုင်ရပြီးတဲ့နောက်ပရမဆုံးချိန်လွှတ်တော်အစည်းအဝေးကိုဒီကနေ့တနင်္လာနေ့မှာစတင်ပါတယ်တရုတ်အစိုးရနဲ့ဆွေးနွေးမှုတွေညှော်နေသွားပြီးပြည်တွင်းနိုင်ငံရေးမှာအပြောင်းအလဲတွေဖြစ်လာစေမယ့်အကြောင်းအရာတွေကိုလွှတ်တော်ပထမနေ့မှာပဲဆွေးနွေးခဲ့ကြပါတယ်ထိုင်ဝမ်ရဲ့အတိုက်ခံပါတီကြီးဖြစ်တဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီ DPP ကိုအမျိုးသားရေးဝါဒီ Nationalist Party ရဲ့အာဏာရှင်ဆန်တဲ့အုပ်ချုပ်မှုကိုထိန်းချုပ်ဟန်တာဖို့အတွက်1980ပြည့်လွန်နှစ်တွေမှာဖွဲ့စည်းခဲ့တာပါပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့လွှတ်တော်နေရာ113နေရာမှာ DPP ပါတီက68နေရာကိုအနိုင်ရခဲ့တာပါဒါဟာပါတီအတွက်ပရမဆုံးအချိန်အနိုင်အခုလိုမျိုးအနိုင်ရခြင်းလည်းဖြစ်ပါတယ်ပြီးခဲ့တဲ့လသမရရွေးကောက်ပွဲမှာ DPP ပါတီဥက္ကဋ္ဌချန်အင်ဝမ်အနိုင်ရလိုက်တာကြောင့်လည်းအမျိုးသားဝါဒီတွေရဲ့ရှစ်နှစ်ကြာအုပ်ချုပ်ရေးအဆုံးသတ်သွားစေခဲ့တာပါဒါမဲ့လည်းဒီ DPP ပါတီအနေနဲ့အမျိုးသားဝါဒီဝန်ကြီးချုပ်နဲ့အတူလက်တွဲအလုပ်လုပ်ရအောင်ပါလွှတ်တော်တက်တန်းပထမနှစ်ဝက်အစမှာလွှတ်တော်တဲ့အနေနဲ့မြူသားဝါဒီဝန်ကြီးချုပ်ချန်ဆန်းချန်နဲ့အတူလက်တွဲပြီးတော့ပါတီနှစ်ရက်စလုံးရဲ့ထောက်ခံမှုနဲ့ဥပဒေကြမ်းတွေကိုပြဋ္ဌာန်းသွားနိုင်လိမ့်မယ်လို့လေလာသူတွေကမျှော်လင့်ထားကြပါတယ်။ပြီးခဲ့တဲ့ဇန်နဝါရီရွေးကောက်ပွဲအပြီးဝန်ကြီးချုပ်ဖြစ်လာခဲ့တဲ့မစ္စတာချန်ဟာတမာတမန့်ကြပြီးအများဆန္ဒကိုလက်ခံတက်သူတယောက်ဖြစ်နေရှုမြင်ခံထားရတာပါရှင်။
ဇီကာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအခြေအနေနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာဖို့သင့်မသင့်ဆိုတဲ့အဆုံးဖြတ်ချက်ချဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကဂျနီဗာမှာဒီကနေ့အစည်းအဝေးတရက်ကျင်းပဖို့ရှိပါတယ်2013ခုနှစ်ကအနောက်အာဖရိကမှာဖြစ်သွားတဲ့လူသေးစေလောက်တဲ့အီဘိုလာရောဂါနဲ့ပတ်သက်လို့တုံ့ပြန်ဆောင်ရွက်မှုနှောင့်နှေးခဲ့တာကြောင့်ကုလသမဂ္ဂအေဂျင်စီအနေနဲ့ပြင်းပြင်းထန်ထန်ဝေဖန်မှုတွေနဲ့ကြုံခဲ့ရပါတယ်ဒီတစ်ခါမှာတော့ချိန်ကားတစ်ဆင့်ဖြစ်ပွားတဲ့ရောဂါအတွက်အထူးတလဲတုံ့ပြန်ဆောင်ရွက်နေကြပါတယ်ဇီကာဗိုင်းရပ်စ်ကြောင့်မွေးရပါချုံရင်မှုတွေနဲ့ကလေးတွေမွေးလာတယ်ဆိုပြီးတန်တရာရှိနေကြတဲ့တောင်အမေရိကတိုက်မှာဒီယောဂပိုးခက်မြန်မြန်ကူးစက်ပြန့်နေတယ်လို့ WHO ကဆိုပါတယ် လွန်ခဲ့တဲ့နှစ်အတော်များများကရရှိထားတဲ့မှတ်တမ်းအချို့အရာအရှိတောင်အချမှာလည်းဒီယောဂပြန့်နှံ့နေခဲ့ပြီးသားဖြစ်နိုင်တယ်လို့ကုလသမဂ္ဂကယုံကြည်နေပါတယ်။ချင်းကနေဖြစ်တဲ့ယောဂလက္ခဏာတွေလိုပဲဇီကာဗိုင်းရပ်စ်ပိုးဟာလည်းယောဂပြင်းထန်လေးမရှိပဲသေစီလောက်တဲ့အထိဖြစ်လေမရှိသလိုချင်းကနေကူးစက်တဲ့သွေးလင်တုပ်ကွေးနဲ့အဆင့်မြင့်ကြိုက်တာအသက်ရှူကြတာမျိုးတွေလိုယောဂတွေနဲ့သာမှားယွင်းယူဆလေးရှိတာပါ။ဒီနှစ်မှာထိုင်းနိုင်ငံတော်ကအဲ့ဒီယောဂကူးစက်ခံရသူတူရှိတယ်လို့အမေရိကန်ဆေးပညာဂျာနယ်တစ်ခုမှဖော်ပြပါရတယ်။သွေးလင်တုပ်ကွေးယောဂကြောင့်အသက်38နှစ်အရွယ်ထိုင်းသေးဆောင်တူပြီးခဲ့တဲ့လကကွယ်လွန်သွားခဲ့ပါရခင်ဗျာ
။ဗီယက်နမ်နိုင်ငံဟိုချီမင်းမြို့ဟာတမိုင်းမှာအသက်အရွယ်ကြီးရင်သူတွေအလင်းမြန်ဆုံးနှုန်းနဲ့တိုးပွားလာနေတဲ့နေရာပါ။ဘဝမှာအသက်ရဲ့ကြီးတဲ့သူတွေရာဂိုင်နှုန်းအဖြစ်အများဆုံးရှိနေတဲ့နေရာတွေဟာဂျပန်နဲ့ဖင်လန်နိုင်ငံတွေလို့ထင်ရှားကြသူတွေအတွက်တော့ဒီသတင်းကအံ့အားသင့်ကောင်းသင့်နိုင်ပါတယ်။နောက်ထပ်15နှစ်လောက်ကြာရင်ဖင်လန်နိုင်ငံမှာအသက်65နှစ်အထက်လူဦးရေဟာတိုင်းပြည်လူဦးရေရဲ့9ရာဂိုင်နှုန်းကနေ14ရာဂိုင်နှုန်းအထိရှိလိမ့်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။ဒေသတွင်းအိန္ဒိချင်းတရုတ်နဲ့မြန်မာနိုင်ငံတွေမှာတော့နောက်ထပ်25နှစ်လောက်ကြာမှအဲ့ဒီအခြေအနေကိုရောက်နိုင်တာပါ။အသက်အရွယ်ကြီးရင်သူတွေပို့ပြီးတော့များလာတဲ့အတွက်လုပ်ငန်းခွင်မှာလှုပ်သားအင်အားနှေးပါမှုတွေဖြစ်လာလိမ့်မယ်လို့ကမ္ဘာ့ဘဏ်ရဲ့ဗီယက်နမ်နိုင်ငံဆိုင်ရာအကြီးအကဲဖီတိုရီယာကွာကွာကဟိုချီမင်းမြို့မှာပြောသွားပါတယ်။ဈေးပေါ်ပေါ်ရတဲ့အလုပ်သမားတွေကြောင့်စီးပွားရေးလုပ်ငန်းတွေကိုအဓိကလဲပတ်ထားနိုင်တဲ့ဗီယက်နမ်နိုင်ငံဟာဒေသတွင်းနိုင်ငံတွေထဲမှာတော့2015ခုနှစ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ2014ခုနှစ်ထက်ပိုပြီးတော့မြင့်မားခဲ့တဲ့တစ်ခုတည်းသောနိုင်ငံပါ။ဒါပေမဲ့ဒီတိုးတက်မှုအတိုင်းဆက်ပြီးတော့ထားနိုင်ပုံမှာကတော့အလုံးလုံးကိုင်နိုင်သူအရေးအတွက်နည်းပါလာတာကတိုင်းပြည်အတွက်စိုးရင်စရာအချက်ဖြစ်လာနေပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကြိုးပမ်းနေတဲ့မူဝါဒချမှတ်သူတွေအတွက်လည်းစိန်ခေါ်မှုတွေတိုးလာစေတာပါရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
လည်လာနေကြတဲ့သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရယ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြိုင်မဲ့သမ္မတကိုယ်စားလှယ်လောင်းနေရလာပေါင်းတော်ကြအကျိတ်နဲ့ရှင်ပြိုင်မဲ့ဆက်စည်းရုံးကြပြီးတဲ့နောက်ဒီကနေ့တင်းလာနေမှာတော့အနောက်အလယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Iowa ကလူစုဟာ Republican နဲ့ Democrat Party တွေရဲ့ Caucus Party တွင်ရွေးကောက်ပွဲတွေအတွက်စတင်မဲပေးတော့မှာပါလူစုကောက်ခံမှုစစ်တမ်းတွေအရ Republican နဲ့ Democrat Party ကသမ္မတကိုယ်စားလှယ်လောင်းနေရသူမသားကိုမသားအနေထားမှာရှိနေပြီးလူစုထောက်ခံမှုအနည်းငယ်သာရရှိတဲ့ကိုယ်စားလှယ်လောင်းနေလဲဇွဲကောင်းကောင်းနဲ့ဆက်လက်ရှင်ပြိုင်နေစေဖြစ်ပါတယ်Republican Party ဘက်မှာတော့ Texas အထက်လွှတ်တော် Matt Ted Cruz တဲ့မဲအသားနဲ့ရှေ့ဆုံးကပြင်းနေတဲ့ billionaire တထဲကြီး Donald Trump က Ted Cruz ဟာကနေဒါမှာမွေးဖွားသူဖြစ်တယ်လို့ပြောဆိုပြီး Mr. Cruz ကလည်းအခြေအနေဟာ Anniary နဲ့ပြည့်နေပြီးတေချာစဉ်းစားဆောင်ရွက်ဖို့လိုတယ်လို့ပြောပါတယ် Democrat Party ဘက်မှာလည်းနိုင်ငံခြားရေးဝန်ကြီးဟောင် Hillary Clinton နဲ့ Democrat Socialist ဦးဖြစ်ကိုကိုကိုကြီးညာထားတဲ့ဘာမောက်ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ဟာတဦးနဲ့တဦးမဲသိမ့်မကွာတဲ့အနေအထားမှာရှိနေပါတယ်ခင်ဗျာ
စီးရီးယားညီညီရေးဆွေးနွေးပွဲတွေမတိုင်ခင်အရင်ဆုံးကင်တွယ်ဖြည့်ရှင်ပေးဖို့အဓိကအတိုက်ခံအဖွဲ့ကတောင်းဆိုထားတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့ညီနိုင်ဆွေးနွေးမှုတွေမှာတိုးတက်မှုတချို့ရှိခဲ့ပြီးတဲ့နောက်ကုလသမဂ္ဂအထူးကိုယ်စားလှယ်စတီဖန်ဒီမစ်တူဝါဟာဒီကနေ့မှလည်းအတိုက်ခံကိုယ်စားလှယ်တွေနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဆက်လက်တွေ့ဆုံဆွေးနွေးနေပါတယ်။အတိုက်ခံအဖွဲ့နဲ့အရင်ဆွေးနွေးနိုင်ဖို့အတွက်အစိုးရကိုယ်စားလှယ်တွေနဲ့ဒီကနေ့တွေ့ဆုံမဲ့အချိန်ကိုမစ္စတာဒီမစ်တူဝါရွှေ့ဆိုင်းခဲ့ရပါတယ်။ညီညီရေးလုပ်ငန်းစဉ်တွေမှာတိုက်ခန့်တွေပါဝင်လာလိမ့်မယ်လို့သူအခိုင်အမာယုံကြည်ပြီးအကောင်းမြင်ချတယ်လို့အထူးကိုယ်စားလှယ်ဒီမစ္စတာဝါကပြောပါရယ်။ညီညီရေးဆွေးနွေးပွဲကိုကျင်းပဖို့စီစဉ်ထားတာထက်9ရက်နောက်ကျပြီးမှပြီးခဲ့တဲ့တောက်ကြနေ့ကမှစတင်နိုင်ခဲ့တာဖြစ်ပြီးတော့ကျင်းပတဲ့ပထမနေ့မှာပဲအတိုက်ခံကိုယ်စားလှယ်တွေကဆွေးနွေးပွဲကိုသတိမောက်ခဲ့ကြပါသေးတယ်။ဒါပေမဲ့ဒီတနင်္ဂနွေနေ့ကဆွေးနွေးပွဲကတော့ဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီပေးရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးနိုင်ခဲ့တာကြောင့်အားရစရာကောင်းပြီးအပြုသဘောဆောင်တယ်လို့စီးရီးယားတိုက်ခန့်ပြောခွင့်ရတဲ့ဦးကပြောပါရယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရဲစခန်းတစ်ခုကိုအသေးခံဘုံးကွဲတိုက်ခိုက်မှုအတွင်းလူ9ဦးထက်မနည်းသေဆုံးပြီး20လောက်ဒဏ်ရာရသွားပါတယ်။အသေးခံဘုံးကွဲသမားရဲစခန်းစီကိုချဉ်ကပ်လာနေစဉ်မှာလုံခြုံရေးတွေကသတိထားမိပြီးတော့တားဆီးစဉ်အဲ့ဒီအကြမ်းဖက်သမားဟာအသေးခံပြီးတော့ဘုံးဖောက်ခွဲလိုက်တာလို့ကဘူးရဲဌာနရာဇဝတ်မှုစုံစမ်းစစ်ဆေးအကြီးအကဲဗိုလ်ချုပ်ကြီးဖာရီဒွန်း OYD ကသတင်းတောက်တွေကိုပြောပါတယ်။တရားရသူတွေထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရက်သားတွေပါဝင်ပြီးအဲ့ဒီအကြမ်းဖက်သမားတွေဟာတိုင်းပြည်ရဲ့ရန်သူဖြစ်တယ်လို့လည်းပြစ်တင်ဝေဖန်သွားပါတယ်။ဘုံခွဲတိုက်ခိုက်မှုပြီးပြီးချင်းမှာပဲဒါဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကပြောပါတယ်။သတင်းတော်တွေကိုပေးပို့တဲ့ကြေညာချက်ထဲမှာတော့ဒီ Yes Can အပေါ်ကမှရဲဝန်နှန်းတွေစုဝေးနေကြတော့တိုက်ခိုက်ခဲ့တာလို့အကြမ်းဖက်အဖွဲ့ပြောခွင့်ရကဆိုပါတယ်။ Afghan ဆိုရနဲ့တာလီဘန်ကြားနောက်တစ်ကြိမ်တွေ့ဆုံဆွေးနွေးပွဲတွေမတိုင်ခင်ဒီကနေ့မှာအခုလိုထပ်မံတိုက်ခိုက်မှုဖြစ်ပွားခဲ့တာပါခင်ဗျာ။
နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကကြီးရွာတစ်ခုကိုစစ်သွေးကြွအဖွဲ့ဘိုကိုဟာရမ်ကဝင်ရောက်တိုက်ခိုက်တာကြောင့်လူ90ထက်မနည်းသေဆုံးသွားပါတယ်။မိုင်ဒီဂူရီမြို့အနီးဒါလိုရီကြီးရွာတွေကိုမနေ့ကတနင်္ဂနွေနေ့ညနေပိုင်းမှာအစိုးရအစ္စလာမစ်အဖွဲ့ကဝင်ရောက်စီးနင်းပြီးလူတွေကိုပစ်ခတ်ပြီးတော့အိမ်တွေကိုမိရှို့ဖျက်ဆီးခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။အသေးခံဘုံဖောက်ခွဲသူအမျိုးသမီး၃ဦးကလူရှုပ်ထွေးတဲ့နေရာတစ်ခုမှာအသေးခံဖောက်ခွဲခဲ့တာကြောင့်ထိခိုက်ပျက်စီးမှုပိုပြီးတော့များခဲ့တယ်လို့စစ်သားတို့ကပြောပါတယ်။အစွန်ရောက်ဖွဲ့ဘိုကိုဟာရမ်ဟာ2014ခုနှစ်ကချီးပေါ်ကျွေးရွာအလယ်တန်းကျောင်းတစ်ခုက၁၀ကျော်သက်မိန်းကလေးငယ်286ယောက်ကိုပြန်ပြီးဆွဲဖမ်းဆီးခဲ့ပြီးကဘာတိအကြမ်းဖက်မှုတွေကိုကျူးလွန်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်။ဖမ်းဆီးခံခဲ့ရတဲ့ကျောင်းသူ300နီးပါးထဲမှာ59ယောက်သာပြန်လည်လွတ်မြောက်ခဲ့ပြီးတော့200ကျော်ကတော့ပျောက်ဆုံးနေသေးပါရှင်။
ထိတ်တဲရောက်တဲ့ဒင်းတွေကိုကိုအောင်နဲ့မှခင်ပြူထွေးတို့ကကြေညာပေးခဲ့တာပါအခုဆက်လက်ပြီးတော့တင်းဆောင်မတွေနဲ့ဆက်သွယ်မြင့်မြန့်ချက်တွေကိုထုတ်လွှင့်ပေးပါမယ်အရင်ဆုံးအနေနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌတက်ကလွှတ်တော်အမှတ်တွေပေါ်တိုက်တွန်းချက်တွေကိုတင်ပြပေးပါမယ်ဒုတိယအကြိမ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌတက်ကဒီမိုကရေစီအတွင်းကူးပြောင်းရေးကာလမှာပြည်သူတွေကိုစားဥပဒေပြုကြမဲ့လွှတ်တော်အမှတ်တွေအနေနဲ့ကိုယ်တိုင်ဥပဒေတွေကိုမချိုးဖောက်ကြဖို့တိုက်တွန်းလိုက်ပါတယ်။2015ခုနှစ်ထွေထွေရွေးကောက်ပွဲမှာအပြတ်သက်အနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဦးဆောင်တဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်ပထမအစည်းအဝေးမှာရွေးကောက်ခံပြည်သူ့လွှတ်တော်အမှတ်တွေဒီကနေ့ဂတိသစ္စာပြုလက်မှတ်ရေးထိုးခဲ့ကြစဉ်မှာလွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတိုက်တွန်းလိုက်တာပါ။နေပြည်တော်ရောက် VOA မြန်မာပိုင်းရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကအကြောင်းစုံကိုပြောပြပေးပါမယ်ရှင်
။ကောင်းပါပြီ။ဒီကနေ့ကျင်းပတဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုပ်မှုဆောင်လည်းဖြစ်တံမွေမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးဝင်းမြင့်ကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ပြီးတဲ့နောက်အခုလိုဦးဝင်းမြင့်ကနှုတ်ခွန်းဆက်စကားပြောဆိုလိုက်တာပ
ါလွှတ်တော်ကိုယ်စားလှယ်များခင်ဗျာဒီနေ့ဟာမြမနိုင်ငံရေးသမိုင်းကြောင်းမှာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဂုဏ်ယူစရာနေ့တစ်နေ့ဖြစ်ပါတယ်အထွေထွေရွေးကောက်ပွဲများကျင်းပပြီးပြည်ပြင်ပြောင်းလဲရေးအတွက်ပြည်သူလူထုရဲ့စံနှုန်းနဲ့ညီဒုတိယအကြိမ်လွှတ်တော်ကြီးပေါ်ပေါလာခြင်းဖြစ်ပါတယ်ပြည်သူများလူလားမျိုးလင့်တောင်းတနေတဲ့ဒီမိုကရေစီရေးလူအခွင့်ရေးနဲ့နိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးတို့အတွက်နိုင်ငံသူနိုင်ငံသားများက၎င်းတို့ကိုယ်စားလုပ်ပိုင်권လွှတ်အပ်ခြင်းခံရတဲ့ပုဂ္ဂိုလ်များဖြစ်ကြပါတယ်လွှတ်တော်ကိုယ်စားများခင်ဗျာပြည်သူကိုယ်စားလှယ်များဖြစ်ကြသည်နှင့်အညီမိမိတို့ရဲ့အပြော့အဆိုးအပြုအမူအနေအထိုင်တွေကလည်းအလွန်အရေးကြီးလာပါတယ်ဥပဒေပြုသူသည်ဥပဒေချိုးဖောက်သူမဖြစ်เสียဆိုတဲ့ဆိုရေးစကားနှင့်အညီလွတ်တော်ဆိုင်ရာဥပဒေဤဥပဒေစီမင်းစည်းကမ်းတို့ကိုလေ့လာဖတ်ရှုပြီးလေးစားလိုက်နာခြင်းဖြင့်ကိုယ်စားလှယ်များရဲ့ဂုဏ်ရည်ကိုပြသစီလိုပါတယ်
ပြည်သူ့လွှတ်တော်ကိုယ်စားလှယ်အနေနဲ့ဒီမိုကရေစီလူ့ခွင့်ရေးစံနှုန်းတွေအရာသဘောထားကြည့်ကြဖို့တိခံခွင့်လွှတ်ကြဖို့နဲ့ပူးပေါင်းဆောင်ရွက်ကြရင်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်ကြဖို့ကိုလည်းပြည်သူ့လွှတ်တော်ဥက္ကဋ္ဌအစ်ဦးဝင်းမြင့်ကတိုက်တွန်းလိုက်ပါတယ်ပြည်သူ့လွှတ်တော်ရုံညွှန်ကြားရေးမှူးဦးကုကိုနိုင်ကလည်းအရက်သားအစိုးရစစ်စစ်တက်လာတော့မယ်လွှတ်တော်ရဲ့အခမ်းအနားနဲ့ပတ်သက်လို့အခုလိုပြောဆိုသွားပါတယ
်အရင်ပြည်သူ့လွှတ်တော်ပထမကြိမ်မှာတော့အရင်နာကအစိုးရပေါ့နော်သူတို့ရဲ့စီမံဆောင်ရွက်မှုနဲ့ကျွန်တော်တို့ဝန်ထမ်းတွေရဲ့နောက်ကအဲ့စီမံတိုင်းဆောင်ရွက်သွားတာ။အခုဒုတိယအချိန်မှာတော့ကျွန်တော်တို့ပြည်သူ့လွှတ်တော်ရုံးနေလေကူပြောင်းရင်းကာလကိုကိုယ်တိုင်အစအဆုံးစီစဉ်ဆောင်ရွက်ခဲ့ပါတယ်
။တမိုင်းတွင်မဲ့ဒုတိယအချိန်ပြည်သူ့လွှတ်တော်မှာပထမဆုံးအမျိုးသမီးတစ်ပါးပဋိအဖြစ်တာဝန်ပေးအပ်ခြင်းခံရတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ချောင်းစုံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ထေးကျွဲကတော့နိုင်ငံရေးမှာမြို့သမီးတွေရဲ့အခမ်းအနားပုံမပါဝင်ခွင့်ရတဲ့အပေါ်ဂုဏ်ယူတယ်လို့ပြောပါတယ်။
နောက်လဲဟိုအမျိုးသမီးတွေရဲ့စွမ်းဆောင်ရည်မြည်မြည်တယ်လို့သူတို့နေရာပေးပြီးတော့ဆောင်ရွက်ကြမှာဖြစ်ပါတယ်
။လိလာသူဖြစ်တက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂတာဝန်ကြီးရိုလန်ကိုဘီယာကလည်းမြန်မာပြည်သူတွေရဲ့ဆန္ဒအရပေါ်ပေါက်လာတဲ့လွှတ်တော်သစ်ကိုကြိုဆိုပါတယ်လို့အခုလို့ပြောပါတယ်
။ Because I think this is the first really concrete institutional
ဒါဟာရေကောက်ပွဲရလရဲ့ပထမဆုံးတကယ်ကိုခိုင်မာတဲ့အဖွဲ့အစည်းဖြစ်တဲ့အဓိပ္ပာယ်တက်ရောက်တဲ့လွှတ်တော်ဖြစ်ပါတယ်တဲ့ပြည်သူလူထုရဲ့ဆန္ဒကိုအလေးအနက်ဖော်ထုတ်နိုင်ခဲ့တဲ့ရလလေးဖြစ်တယ်လို့ပြောပါတယ်လွှတ်တော်သဘာပတိနောက်ဥက္ကဋ္ဌရွေးချယ်ဂရိသစ္စာပြုကြပြီးအချိန်တိုတိုအတွင်းထိထိရောက်ရောက်ကျင်းပနိုင်ခဲ့တာတွေ့ရတယ်လို့ဆိုပါတယ် EU ဥရောပသမဂ္ဂကပြည်သူလူထုကိုစားသူတက်ရောက်ခွင့်ရတဲ့အတွက်ဂုဏ်ယူဝင်မြောက်တယ်လို့ပြောဆိုသွားတာပါအရွေးကောက်ခံကိုယ်စားလှယ်323ဦးအနက်ပြည်သူ့လွှတ်တော်ကိုယ်စားလှယ်255ဦးပါဝင်တဲ့ မြို့သားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်ပထမနေ့ကိုပြည်ခိုင်ပြိုးပါတီရဲ့နိုင်ရလွှတ်တော်ကိုယ်စားလှယ်နှစ်ဦးဖြစ်တဲ့ဒုတိယသမ္မတဒေါက်တာဆိုင်းမောင်ခန်းနဲ့ဦးညံထွန်းတို့ကြိုတင်ခွင့်ယူပြီးမတက်ရောက်ခဲ့ကြပါဘူး။ဒုတိယကြိမ်ပြည်သူ့လွှတ်တော်မှာပြည်ခိုင်ပြိုးပါတီကကိုယ်စားလှယ်30၊တိုင်းရင်းသားပါတီတွေက38ဦးနဲ့တပ်မတော်သားကိုယ်စားလှယ်110ဦးပါဝင်ပါတယ်။ဒုတိယကြိမ်မျိုးသားလွှတ်တော်ကို February 3ရက်နေ့မှာစတင်ကျင်းပမှာဖြစ်ပြီးပြည်သူ့လွှတ်တော်အစည်းအဝေးတွေကိုတော့ February 4ရက်နေ့မှာဆက်လက်ကျင်းပသွားမှာဖြစ်ပါတယ်ရှင်
။ Talking Soe မင်းမြန်တင်ပြခဲ့တာပါ။ခုဆက်လက်ပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်နေရာတွေခန့်အပ်မဲ့အကြောင်းကိုတင်ပြပေးပါမယ်။မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်နေရာတွေကိုပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေကရွေးချယ်သွားမယ်လို့ပါတီဗဟိုအလုပ်မှုဆောင်ဦးဝင်းထိန်က VOA နဲ့တွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်။တိုင်းနယ်ပြည်နယ်မှာဖွဲ့မဲ့အစိုးရအဖွဲ့မှာတော့တိုင်းနယ်ပြည်နယ်မှာရှိတဲ့တိုင်းသားပါတီကလူတွေပါဝင်ဖို့စီစဉ်သွားမယ်လို့လည်းပြောပါတယ်။ပါတီအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပါတီဝင်တွေကလည်းအကြတိလိုက်စားခြင်းအထူးရှောင်ဖို့လည်းတင်ကြားစွာသတိပေးထားတယ်လို့ပြောပါရယ်အကြောင်းစုံကိုတော့နေပြည်တော်လွှတ်တော်မှာကိုယ်တိုင်တည်င်းသွားယူနေတဲ့ VOA တည်င်းနောက်မှမင်ခါကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားတဲ့ NLD ပါတီအနေနဲ့လွှတ်တော်နေရစလုံးမှာကိုယ်စားလှယ်အများဆုံးရရှိထားပြီးတမရကိုပါရွေးချယ်ခွင့်ရထားတယ်လို့တိုင်းနဲ့ပြည်နယ်အစိုးရတွေကလည်းဖွဲ့စည်းရမှာဖြစ်ပါရယ်။NLD ပါတီအနေနဲ့တိုင်းရင်းသားဒေသတွေမှာဝင်ကြီးချုပ်နေရာတွေကိုပါတီရင်းကကိုယ်စားလှယ်တွေကိုသာခံထားမှာဖြစ်ပေမဲ့တိုင်းနယ်ပြည်နယ်အစိုးရတွေမှာတော့တိုင်းရင်းသားတွေကိုထည့်သွင်းသွားဖို့ရည်ရွယ်ထားတဲ့အကြောင်းဗဟိုအလုံးမှုဆောင်ဦးဝင်းထိန်ကအခုလိုပြောပြပါဗျ
။ဘွဲစပုံချင်းကဦးရီကတိုင်းနယ်ပြည်နယ်ဥက္ကဋ္ဌတွေကသမတခံ။ဒါပေမဲ့ကျွန်တော်တို့ကမူရဟိုတုန်းကဆွေးနွေးဦးတယ်ဘွဲစပုံချင်းကဦးရီပြင်မယ်ဆိုရင်သက်ဆိုင်ပြည်နယ်တိုင်းတွေမှာကိုကြက်တဲ့လူရွေးချယ်တင်မြှောက်ခွင့်ရအောင်ကြိုးစားနေအဲ့တော့မအောင်မြင်လိုက်ဘူးအခုတော့အရင်တိုင်းရှိတဲ့ဆိုရင်ကျွန်တော်တို့ကသမ္မတပဲရွေးပါရွေးတဲ့ခါမှာတေချာတာကတော့ NLD ဖြစ်မယ်သို့တော့တိုင်းနဲ့ပြည်နယ်အုပ်ချုပ်တဲ့အစိုးရအဖွဲ့တွေမှာတော့ဂျန်တဲ့ပါတီတွေတော့ပါလိမ့်မယ
်ရခိုင်ပြည်နယ်မှာအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလာစောကတော့တိုင်းနဲ့ပြည်နယ်အစိုးရတွေဖွဲ့စည်းရမှာတိုင်းရင်းသားကိုယ်စားလှယ်တွေပါဝင်ခွင့်ရတာဟာအုပ်ချုပ်ရေးအတွက်ပိုမိုအဆင်ပြေစေနိုင်တယ်လို့သူရဲ့အမြင်ကိုခုလိုပြောပါတယ်
တိုင်းနယ်ပြည်နယ်တဲမှာပေါ့လေရခိုင် issue ကတော့နည်းနည်းဟိုတရားထူးခြားဖြစ်မဲ့ထင်တယ်เนาะဘာလို့လဲခိုင်မှာထူးခြားဖြစ်စဉ်တွေရှိတယ်ဥပမာကျွန်တော်တို့ community violence တွေရှိတယ်နောက်ဟိုကျွန်တော်တို့ SCZ ကိစ္စတွေရှိတယ်เนาะအဲ့တော့အဲ့ဒါတွေကရှုပ်ထွေးတဲ့အကြောင်းတိမ်လဲတိမ်ဝဲပါတယ်အင်မတန်လဲပြည်တွင်းစစ်ရဲ့ဂရက်ဒီဆော်လဲအခုရခိုင်ကိုလာရိုက်တယ်ပေါ့เนาะကျွန်တော် AA issue တွေပါတယ်ပြဿနာရှိနေတဲ့အကြောင်းကျွန်တော်တို့ကဒီပြဿနာတွေကိုအာဏာရတဲ့နိုင်ငံရေးပါတီတခုတည်းကကျွန်တော်လှုပ်ဆောင်လို့ရမယ်မထင်ဘူးအဲ့တော့ကျွန်တော်တို့ရခိုင်မှာဆိုလို့ရှိရင်ကျွန်တော် AMP ကလူလူထောက်ခံမှုလည်းအများကြီးရတယ်အမတ်နေရာအများကြီးရတယ်ဆိုတော့ဒီ Democratic Culture ထဲမှာရှိတဲ့ Political Dialogue ပေါ့ကျွန်တော်နဲ့ပြည်စုံညီနိုင်ပြီးဆွေးနွေးသွားမယ်ဆိုရင်ပိုကောင်းမယ်လို့ကျွန်တော်ယူဆပါတယ်အဲ့လိုပဲမျှော်လင့်တယ်ပေါ့ဗျာ
ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်တော်နေရစတင်ပြီးနှစ်ပတ်အကြာမှာသမ္မတကိုရွေးရမှာပါလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံသားသားနဲ့ဆွေမျိုးတော်ဆက်သူဖြစ်နေတဲ့ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့ကတော့သမ္မတဖြစ်ခွင့်မရှိပါဘူး။ဒါပေမဲ့လည်းလွှတ်တော်တည်စတင်ကျင်းပတဲ့ဖေဖော်ဝါရီ၁ရက်နေ့ကစလို့အခြေခံဥပဒေပါသမ္မတရွေးချယ်ဖို့တတ်မှတ်ချိန်မတိုင်မီအထိကြိုးပမ်းသွားဖို့ရှိနေကြောင်းဒီအတွက်လည်းကာကွယ်ရေးဦးစီးချုပ်နဲ့ညှိနှိုင်းမှုတွေရှိနေတယ်လို့ NLD အတိုင်းဝိုင်းကပြောဆိုနေပေမဲ့ NLD အလို့အမှုဆောင်ဒေါက်တာစောမြင့်မောင်ကတော့ခုလိုပြောပြပါဗ
ျ။၁၇ခုနှစ်ကဦးသိန်းစိန်ဆိုတာတက်တုံက2008ဖွဲ့စည်းပုံအခြေခံအဲ့ဒီကအတီးမဖြစ်သေးဘူးเนาะအဲ့တော့ဘာဖြစ်လဲဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေကပြည်လွတ်တော်ပြည်တော်စုလွတ်တော်ခေါ်ယူတဲ့နေ့တွင်2008ဖွဲ့စည်းပုံအခြေခံဥပဒေဒီတနိုင်ငံလုံးအတွက်တက်ရောက်ပြီးဆိုလိုက်တဲ့အတွက်2017တုန်းကတော့ခေါ်တဲ့ပြည်သူ့လွတ်တော်မျိုးသားလွတ်တော်ပြည်တော်စုတို့ကြိုင်နဲ့ခေါ်ပါတယ်เนาะကျွန်တော်တို့ကြတော့ကျွန်တော်တို့အချိန်ရပါတယ်เนาะကျွန်တော်တို့ကဒီဒါပေမဲ့ကျွန်တော်ရတဲ့အချိန်ကအခြေခံဥပဒေကပေးထားတဲ့ဘောင်အတွင်းကနေကျွန်တော်တို့လုံးမှာပ
ါလက်ရှိမှာတမရလောင်းအနေနဲ့ဒီလိုမှမဟုတ်ရင်အစိုးရအဖွဲ့ဝင်အနေနဲ့ဖြစ်နိုင်တယ်လို့နာမည်ကြီးနေတဲ့လွှတ်တော်ကိုယ်စားလှယ်တွေရှိပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဆရာဝန်ဒေါက်တာတင်မျိုးဝင်းဒေါအောင်ဆန်းစုကြည်ရဲ့ရုံးအဖွဲ့မှူးဒေါက်တာတင်မအောင်ဦးထင်ကျော်စသူတို့ဟာတမရလောင်းအနေနဲ့ဒါမှမဟုတ်အစိုးရအဖွဲ့ဝင်အနေနဲ့ဖြစ်နိုင်တယ်လို့နာမည်ကြီးနေကြသူတွေဖြစ်ပါတယ်။ဒီလိုတွေနာမည်ထွက်ပေါ်နေပေမဲ့တိကျတဲ့သတင်းမဟုတ်သေးတယ်လို့အတည်ပြုချက်လည်းမရသေးပါဘူး။
မမေခအတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါလွှတ်တော်ကိုယ်စားလှယ်တွေပေါ်ပြည်သူတွေကဘလို့မျှော်လင့်ထားကြတယ်လဲဆိုတာကိုဆက်ပြီးတင်ပြပေးပါမယ်အရသာ လွှတ်တော်ကိုယ်စားလှယ်တွေဦးဆောင်မဲ့ပြည်သူလွှတ်တော်ကိုဒီကနေ့စတင်လိုက်ချိန်မှာပဲပြည်သူတွေကြားလူခွင့်ရင်းနဲ့တရားဥပဒေစိုးမိုးရေးအတွက်မျှော်လင့်ချက်တွေလည်းရှိလာနေကြပါတယ်နှစ်ပေါင်းများစွာတိုက်ခန့်ဖြစ်ရပ်တည်လာခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်တွေလက်တွေ့ဥပဒေပြုခွင့်အုပ်ချုပ်ခွင့်ရလာတဲ့အခြေအနေမှာပြည်တွင်းပြည်ပအလို့သမားလောကမှာလည်းအလို့သမားအခွင့်အရေးတွေလယ်သမားအခွင့်အရေးတွေအခြေခံလူအခွင့်အရေးတွေကိုဖော်ဆောင်နိုင်ပေးနိုင်မယ်လို့မျှော်လင့်နေတဲ့အကြောင်းကိုတော့မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ကျောင်းသားတွေအစပြုခဲ့တဲ့1988ခုနှစ်လူမှုလှုပ်ရှားမှုကြီးကနေပေါ်ပေါက်လာခဲ့တဲ့ပင်နီအင်ဂျီဝေ NLD ပါတီရဲ့လွှတ်တော်အမတ်တွေပြည်သူ့လွှတ်တော်မှာ2016ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာကြမ်းကြင်ခဲ့ကြပြီဖြစ်ပါတယ်ပြည်သူ့လွှတ်တော်ထဲမှာပင်နီဝေ NLD အမတ်တွေလွှမ်းမိုးနိုင်တဲ့အခြေအနေကြောင့်ပြည်သူတွေကြားလူခွင့်ရင်းနဲ့ပတ်သက်လို့မျှော်လင့်ချက်တွေလည်းရှိလာနေကြပါတယ်အထည်ချုပ်အလို့သဘာတူဖြစ်တဲ့ဦးမိုးလင်းကအခုလိုပြောပါတယ
်တော့ဆိုင်မှာအကုန်လုံးဒီအစိုးရတက်တက်ဆိုတော့ပြောနေတာပေါ့နော်သူတို့ဒီလွှတ်တော်လုပ်တယ်လို့ကိုကနေလွတ်တော်တက်ပြီးစရဲလို့ဆိုတာတွေသူတို့စိတ်ထဲမှာပီတိတော့ဖြစ်နေတယ်။ဒါပေမဲ့သူတို့ဘာညာရဲတော့သူတို့အလားတူမသိဘူး။ကျွန်တော်တို့ဘယ်လိုပါလွတ်လပ်ခွင့်ရမယ်လို့ကျွန်တော်တို့မှန်ကန်တဲ့လွတ်လပ်ခွင့်ပေါ့မှန်ကန်တဲ့လွတ်လပ်ခွင့်တော့မဖြစ်နိုင်ဘူးပေါ့နော်။မှန်ကန်တဲ့ဥပဒေတွေပြင်မယ်ဆိုတော့ဟိုပီတိဖြစ်မယ်လို့ကျွန်တော်တို့ထင်တာပဲ
။တန်းနဲ့ချီပြီးပြပရောက်ရှိနေကြတဲ့မြမရွှေပြောင်းအလုတ်သမားတွေမှလည်းမျှော်လင့်ချက်တွေရှိလာတယ်လို့မလေးရှားနိုင်ငံပီနမ်မှာအလုတ်လုံနေတဲ့ကိုညံနိုင်ကပြောပါတယ်
။နိုင်ငံတစ်ခုရဲ့အစိုးရလေးစားလုပ်တဲ့အစိုးရတက်လာမှလည်းကိုယ်တွေနိုင်ငံရောက်တဲ့မြန်မာပြည်မှာလည်းဒါညံ့ရတယ်ပေါ့လေအဲ့လိုပဲပြောတော့မှာညကျွန်တော်ကလည်းအားရှိတယ်ပေါ့ကျွန်တော်တို့ကဘာလို့များညှော်နေတယ်လဲဆိုတော့အလုတ်ကန်ခွလန်းတွေဖမ်းပြီးသေးတယ်ဗျာမြန်မာပြည်မှာဒါဘာလို့ဒီဝါဒီမှာဆိုရင်ဒီနယ်လူရွယ်တွေမရှိတဲ့လောက်ပေါ့နော်လုတ်ကန်ရှာပါတော့ရုပ်ရွှတ်လာကြတာ
1990ပြည်နှစ်ရွေးကောက်ပွဲရလအချီးနှီးဖြစ်ခဲ့ပြီးတမ်မတော်အစိုးရအုပ်ချုပ်လာတဲ့ကာလတလျှောက်လုံးမြေသိမ်းရာသိမ်းဖန်ဆီးထောင်ချမှုတွေနဲ့ဇက်တိုက်ဆိုသလိုရင်ဆိုင်နေရတဲ့လယ်သမားတွေအတွက်လည်းမျှော်လင့်ချက်တန်းလာတာပါလို့လယ်သမားအရေးလှုပ်ရှားသူကိုမျိုးတန်ကပြောပါတယ်
။ဒီအစိုးရတဲ့ဟာလူအုပ်ချုပ်ရဲ့အရေးချင်းတွေဘယ်လောက်ပဲဟိုရှိရှိပါလို့ဘယ်လောက်ပဲနေပါတယ်ပဲဘယ်လိုပဲဘယ်လိုဝေဖန်ဝေတာစီစီနာရီရတော့ကျွန်တော်တို့ကောင်းမွန်ရမယ်လို့ကျွန်တော်တို့အားလုံးကြိုးပါတယ်။ကျွန်တော်နေရာပေးကြည့်ခံရတဲ့တောင်းလို့ရမှာရတော့ငလုံးရဲ့တကယ်လူရာကိုအားကောင်းမွန်နိုင်ကြနိုင်မယ်လို့ကျွန်တော်တို့ဒီမှာနေပါတယ်။ဒါကြောင့်လည်းဆိုတော့စိတ်စီနာတစ်ခုဟာအရရာဝိနောက်ဖြစ်နိုင်တယ်လို့လည်းကျွန်တော်တို့ပြောပါတယ်။ဒါမှမဟုတ်ချက်ချင်းနဲ့ညီပြီးတော့ဒီလိုမျိုးတွေချက်ချင်းပြည်နေမယ်လို့ကျွန်တော်ထင်ပါဦး။အချိန်တော့အနည်းငယ်ဆောင်ရပါလိမ့်မယ
်။အမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးတောင်းဆိုမှုကြောင့်တရားဝရီထောင်မှာဖမ်းဆီးခံထားရဆဲဖြစ်တဲ့ចောင်းသားတဦးရဲ့ဖခင်ဖြစ်သူဦးစံထွန်းကတော
့ကျွန်တော်တို့ညှော်လင့်ဆုံးဟိုចောင်းရတာတစ်ခုရှိပါတယ်ခင်ဗျာအဲ့ဒါကတော့ကျွန်တော်တို့ခုဒီចောင်းသားတွေက68ယောက်ကဖမ်းခံထားရတယ်ခင်ဗျာဆိုတော့အဲ့ဒါမတရားဖမ်းခံထားရတဲ့အတွက်ចောင်းသားတွေအားလုံးကိုအန်တီစုအစိုးရအနေနဲ့အမြန်ဆုံးဆွတ်ပေးစေခြင်းနဲ့ဆန္ဒတော့ကျွန်တော်တို့မှာအဓိကကိုကျင်းနဲ့ဆန္ဒလေးပါခင်ဗျာအမျော်လင့်ဆုံးဆန္ဒလေးပါခင်ဗျာ
တနင်္လာနေ့မှာပြည်သူ့လွှတ်တော်ကိုရွေးကောက်ခံလွှတ်တော်အမတ်အစ်တွေနဲ့စတင်လိုက်ပြီးဖြစ်ပြီးလာမယ့်ဗုဒ္ဓဟူးနေ့မှာမှအမျိုးသားလွှတ်တော်ကိုစတင်နိုင်မှာဖြစ်ပါတယ်ဒီနောက်ပိုင်းလွှတ်တော်တွေကနေသမရဒုတိယသမရတွေကိုရွေးချယ်ပေးရမှာဖြစ်ပြီးလာမယ့်မတ်လကုန်ပိုင်းမှာစပြီးအစိုးရသည်အာဏာလွှဲပြောင်းယူရမှာဖြစ်ပါတယ်ရှင
်မတ်တိန်ငင်ထိုင်စူးစီးတင်ပြခဲ့တာပါဆက်လက်ပြီးတော့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကန္နာတီးတီးမှာပြုပြင်ပြောင်းလဲမှုတွေလုပ်နိုင်မယ်ဆိုတဲ့မျှော်လင့်ချက်ကိုတင်ပြပေးပါမယ်။ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအများစုအဖြစ်နဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းပထမဆုံးကျင်းထွက်ပေါ်လာတဲ့အယတားလွှတ်တော်ကနေအပြောင်းလဲတွေဖန်တီးနိုင်ဖို့လွှတ်တော်ကိုယ်စားလှယ်တွေမျှော်လင့်နေကြပါတယ်။တရားဥပဒေစိုးမိုးရေးပညာရေးစတဲ့ကန္နာတီးတီးမှာပြုပြင်ပြောင်းလဲမှုတွေလုပ်နိုင်တော့မယ်လို့လည်းဒီကနေ့ပထမအဆုံးကျင်းကျင်းပတဲ့လွှတ်တော်အတွက်ကိုတက်ရောက်လာကြတဲ့ကိုယ်စားလှယ်တွေကပြောပါတယ်။လွှတ်တော်ခန္ဓာကျင်းပရာနေရာနေပြီးတော့မှကိုယ်တိုင်သတင်းသွားယူခဲ့တဲ့မမေခါပဲဆက်ပြီးအကြောင်းစုံကိုပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့ဟာအယတ္တာတပိုင်းအစိုးရကနေပြည်သူတွေတင်မြောက်တဲ့အယတ္တာအစိုးရစီကိုငြိမ်းချမ်းစွာအာဏာစတင်လွှဲပြောင်းတဲ့တမိုင်းဝင်အလွှဲအပြောင်းတစ်ခုကျင်းပတဲ့နေ့တနေ့လို့ပြောရမှာပါ။ဒီလိုတမိုင်းဝင်ဒုတိယအကြိမ်လွှတ်တော်အစည်းအဝေးကိုတက်ရောက်လာတဲ့လွှတ်တော်ကိုယ်စားလှယ်တွေကဒီလွှတ်တော်ကိုပြည်သူတွေအားကိုးတိုက်တဲ့လွှတ်တော်ဖြစ်အောင်ကြိုးစားဖို့စိတ်အားထက်သန်နေကြပါတယ်။ကိုယ်စီစိတ်ကူးတွေနဲ့ပြည်သူတွေအတွက်ပြင်ဆင်ပြထမ်းလို့တဲ့ဥပဒေတွေဟာတဦးနဲ့တဦးတော့မတူညီကြပါဘူး။ရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆ ိုင်ဝမ်းနိုင်ခန်းကတော့လွတ်တော်တွင်မှပထမဆုံးရှမ်းပြည်နယ်အတွက်လှုပ်ဆောင်လိုတာနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
။ဒီကတော့ကျွန်တော်တို့လှုပ်ဆောင်ချင်တာကတော့ကျွန်တော်တို့ဒီဘောနောရှမ်းပြည်နယ်မှာရွေးကောက်ပွဲမကျင်းပတဲ့ရသေးတဲ့နေရာပေါ့နော်။ဒီမိုင်းရှူးနဲ့ KD ကိစ္စတွေကိုကျွန်တော်တို့အဲ့ဒါအဓိကဦးစားဆောင်ရွက်တော့ပါမယ်။အဓိကတော့ကျွန်တော်တို့တိုင်းဒါပါတီတွေကဒီတိုင်းမှာပဲဒီတစ်ခေါက်မှာတော့ရခိုင်နှုန်းအင်နာမနဲ့ပါတယ်။ဒါပေမဲ့ဘလို့ဖြစ်ဖြစ်ဒီကျွန်တော်ပြည်မမှာရှိတဲ့ပြဿနာတွေကလည်းကျွန်တော်တို့ဒီလိုပါပဲပေါ့နော်။ဥမာမြေယာကိစ္စတို့ပညာရေးကိစ္စတွေဆိုမှလည်းကျွန်တော်တို့ဒီလိုကပေါ့နော်။ဘူတွဲပြီးလှုပ်သွားကြမယ်ထောက်ခံသွားမယ်။အမှတ်တေတာလည်းဒီပြည်မပြည်နယ်ပြည်နာနဲ့ဖြည့်ရှင်းနိုင်လဲကျွန်တော်တို့ရှမ်းပြည်တိုင်းဒါဒေတာပြဿနာလည်းဖြည့်ရှင်းနိုင်သွားလိမ့်မယ်လို့တော့ကျွန်တော်အဲ့လိုမျှော်လင့်ပါတယ်ခင်ဗျာ။
ရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးလာစောကလည်းလွတ်တော်အသင်မှာပြုတ်ရင်ပြောင်းလဲဖို့အဓိကရည်မှန်းထားတဲ့အချက်နဲ့ပတ်သက်ပြီးအခုလိုပြောပြပါရစေ
။အဓိကကျွန်တော်ကဟိုပြုတ်ပြင်ပြောင်းလဲဗမာပြည်ပြုတ်ပြင်ပြောင်းလဲနဲ့ပတ်သက်ပြီးတော့ကျွန်တော်လောလောဆယ်ကျွန်တော်ခေါင်းထဲမှာရောက်နေတဲ့ကိစ္စကတော့တက္ကသိုလ်ကျောင်းသားတက်မှတ်ကပဲ။ဘာလို့ဆိုတော့ကျွန်တော်ကကျောင်းသားလှုပ်ရှားမှုထဲမှာကြီးပြင်းလာတယ်။အခုကျွန်တော်တို့ရဲ့မျိုးဆက်တွေကလည်းထောင်ထဲမှာရှိနေရတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့တက္ကသိုလ်ကျောင်းသားလှုပ်ကျွန်တော်တို့ဟိုလောလောဆယ်လွတ်တော်ကလှုပ်ပြုစုထားတယ်ကျွန်တော်တို့ဟိုမျိုးသားပညာရေးနဲ့ပတ်သက်ပြီးတော့လည်းစိတ်တိုင်းမကြကြလည်းပါတယ်နောက်တစ်ခုကကျွန်တော်တို့ဂုထက်တိတက္ကသိုလ်ကျောင်းသားသမားကဆိုတာဘာမှရေးရမရှိဘူးဖြစ်နေအဲ့တော့ဒီတက္ကသိုလ်ကျောင်းသားသမားကအခိုင်အမာအများဆုံးပေါ်ထွန်းလာရေးဆိုတာကိုပဲကျွန်တော်အဆိုအနေနဲ့တင်မယ်အဲ့ဒါလိုရလို့ရှိရင်ဒါဥပဒေတရားပြုစုဖို့ဆိုတာလည်းကျွန်တော်ပြောမယ်လို့ကျွန်တော်စိတ်ထဲမှာပြောတာနော
် NLD ပါတီကနေရွေးချယ်ခံရပြီးပထမဆုံးအကြိမ်လွှတ်တော်စတင်တက်ရောက်လာခဲ့သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနိုင်ထူအောင်ကတော့တရားဥပဒေစိုးမိုးရေးကိုအဓိကဦးစားပေးလှုပ်ဆောင်လုပ်တယ်လို့သူကအခုလိုပြောပြပါတယ
်ဟုတ်ကဲ့ပထမဆုံးပေါ့နော်ကျွန်တော်တို့စီမှာတော့ဒီတရားဥပဒေစိုးမိုးပိုင်းအားနဲ့တည်ရှိပါတယ်တရားဥပဒေစိုးမိုးနဲ့ပတ်သက်တဲ့ဟာတွေပေါ့ဒီဥပဒေပြုပြင်တာတွေရောနောက်ဒီဥပဒေအသက်ဝင်မှုတွေရောကျွန်တော်တို့လောက်ဆောင်ရှိပါတယ်နောက်ပြီးတော့ကျွန်တော်အနေနဲ့ဒီကျွန်တော်တို့ဒေသဘက်မှာလည်းတောင်တူလေသမားတွေအများများပါတယ်တနိုင်ငံလုံးပဲများပါတယ်အဲ့ဒီတောင်တူလေသမားတွေရဲ့အကျိုးစီးပွားကိုမြင့်တင်ဖို့တွေလို့စီးပွားရေးမြင့်တင်ဖို့တွေလုပ်ဖို့လည်းကျွန်တော်ကြိုးစားဖို့ရှိပါတယ
် NLD ပါတီကနေပထမအကြိမ်လွှတ်တော်မှာရောဒုတိယအကြိမ်လွှတ်တော်မှာပါတက်ရောက်ခွင့်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကတော့ဒီဒုတိယအကြိမ်တော့တက်ရောက်ရမယ့်လွှတ်တော်မှာပြည်သူတွေအတွက်တကယ်အကျိုးရှိတဲ့ဥပဒေတွေကိုပြဋ္ဌာန်းဖို့အားကျုံးမှန်တဲ့လှုပ်ဆောင်သွားမယ်လို့သူကအခုလိုပြောပါတယ
်ကျွန်တော်တို့ပထမအကြိမ်လွှတ်တော်တက်တာမှာတော့ကျွန်တော်တို့၄နှစ်ကျော်၄နှစ်လောက်ပါလေကျွန်တော်တို့ဟိုပြည်သူရဲ့အတန်တွေကိုကျွန်တော်တို့လွှတ်တော်တွေကနေပြောခဲ့ပြီးပါပြီအဲ့ဒီတော့ကျွန်တော်တို့ဖြစ်စေချင်တာတွေမဖြစ်ခဲ့တာတွေပေါ့နော်ကျွန်တော်တို့ပြင်ဆင်နေလို့မဟုတ်ပြင်ခဲ့လို့မရခဲ့တဲ့ဥပဒေတွေပေါ့ဒါတွေကိုကျွန်တော်တို့အဓိကထားပြီးလွတ်တော်ထဲမှာဒီဒုတိယကျင်းလွတ်တော်တက်တာမှာကျွန်တော်တို့ဆောင်ရွက်သွားမှာမယ်အဓိကတော့လေဟိုတိုင်းပြည်တွေပြည်သူလူထုတွေအတွက်အကျိုးမပြုတဲ့ဥပဒေမျိုးတွေပေါ့ဒါတွေကျွန်တော်တို့ပြင်ချင်တဲ့ဥပမာငြိစုစီဥပဒေမျိုးတွေပေါ့ကျွန်တော်တို့ပြင်ချင်တဲ့
မနက်ဖြန်မှာတော့အမျိုးသားလွတ်တော်ကျင်းပရေးအတွက်အစမ်းလေးကျင်းဖို့စီစဉ်ထားပြီးဗုဒ္ဓဟူးနေ့မှာမှအမျိုးသားလွတ်တော်ကိုစတင်ကျင်းပသွားမှာပါအမျိုးသားလွတ်တော်အတွက်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေကိုရွေးချယ်ပြီးနောက်တစ်နေ့ကြာသပတေးမှာတော့လွတ်တော်တွေကိုပုံမှန်အတိုင်းစတင်ကျင်းပသွားမှာဖြစ်ပါရရှင်
တော်ရရှိများရှင်ရွေးကောက်ပွဲအနိုင်ရ NLD ပါတီကလွတ်တော်သည့်အတွက်ဥက္ကဋ္ဌဒုဥက္ကဋ္ဌတာဝန်တွေကိုပါတီတွင်းနဲ့ပါတီပြင်ပကနိုင်ငံရေးခေါင်းဆောင်တွေကိုပါတာဝန်ပေးရလိုက်ပါတယ် NLD ရဲ့အစီအစဉ်ဟာတိုင်းရင်းသားစီလုံးညီညွတ်ရေးပြန်လည်တည်မြဲရေးအတွက်ရည်ရွယ်တဲ့လုပ်ရည်အဖြစ်ကြိုးစားသူတွေရှိပေမဲ့ဝေဖန်မှုတွေလည်းရှိနေတာပါ NLD အနေနဲ့ပါတီပြင်ပကနိုင်ငံရေးသမားတွေကိုနေရာပေးခြင်းအပြင်နိုင်ငံရေးအရာအဆိုအကောင်ဘလို့ရလတ်မျိုးတွေခန်းစားရနိုင်လဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင်။
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းကတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေနေ့ညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရစေရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ကြိမ်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ကြိမ်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညတင်ပါရှင်။ VOA မြန်မာပိုင်းည 9:00 ကနေ 10:00 အထိအစီအစဉ်တွေကို line to meter 24 25 30 50နဲ့ line line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အပတ်စဉ်စီးပွားရေးကဏ္ဍ blogger တွေပြောသမျှအစီအစဉ်တက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာကြားကြမှာကတော့
တန်ကြီးရဲ့ကောင်းကျိုးပထမတော့ရရရဲ့ကောင်းကျိုးအများရဲ့ကောင်းကျိုးလောက်ဆောင်နိုင်မှကျွန်တော်တို့နိုင်ငံကနေတော့ဒီလိုပဲစီလမ်းကြောင်းပေါ့ပြောဦးလေစမိုးရေးဆိုတော့လမ်းကြောင်းမော်ဘူ
းဦးတထုံဝင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်သူယုံကြည်ရအစီအစဉ်နဲ့တက်တန့်ရောက်သတင်းလွှာအစီအစဉ်ကိုမထုတ်လွှင့်ခင်မှာတော့အခုအရင်ဦးဆုံးနေတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်စီးပွားရေးကဏ္ဍမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD က15ဦးပါစီးပွားရေးကော်မတီအဖွဲ့ဝင်ဟာမကြသေးခင်ကရက်ပိုင်းတွေကပဲဂျပန်ဆိုရရဲ့ဖိတ်ကြားချက်အရဂျပန်နိုင်ငံကိုတွားရောက်လည်ပတ်ပြီးလေယာစိုက်ပျိုးရေးခန္ဓာအပါဝင်စီးပွားရေးဆိုင်ရာကိစ္စရတွေကိုတွားရောက်လည်လာခဲ့ကြပါတယ်။ NLD ကိုယ်စားလှယ်ဖွဲ့ရဲ့ဂျပန်နိုင်ငံခီးစဉ်ကိစ္စရတွေပါဝင် NLD အစိုးရအနေနဲ့ဘလို့စီးပွားရေး policy တွေချမှတ်ကျင့်သုံးသွားမလဲဆိုတာတွေကိုစီးပွားရေးကော်မတီဝင်လက်ဖြင့်ဂျပန်နိုင်ငံကိုတွားရောက်ခဲ့တဲ့ကိုယ်စားလှယ်ဖွဲ့ဝင်တူလည်းဖြစ်တဲ့ဦးစိုးဝင်းကိုဆက်သွယ်မြင်မြန်ပြီးကိုစော်ဝင်းလိုင်ကအခုတစ်ပတ်စီးပွားရေးခန္ဓာမှာတင်ပြထားပါတယ်ရှင်။
အဲ့ဒီစီးပွားရေးကိုယ်စားလှယ်အဖွဲ့အနေနဲ့ဟိုဂျပန်နိုင်ငံကိုသွားရတဲ့အဓိကအကြောင်းရင်းလေးကိုအရင်ပြောပြပါလားခင်ဗျအ
ဓိကတော့ခင်ဗျဂျပန်နိုင်ငံအစိုးရရဲ့ဖိကြားချက်အရကျွန်တော်တို့နီပွန်ဖောင်ဒေးရှင်းကနေပြီးတော့ကျွန်တော်တို့အကြတာပါအဓိကတော့နိုင်ငံအသေးစားဖြစ်နေတဲ့သူတို့ကဖိတာပါကျွန်တော်ကလည်းကျွန်တော်တို့နိုင်ငံမှာကျွန်တော်တိုင်းပြည်ခုပြိုးတဲ့စီးပွားရေးကြီးကြီးကြောင်းလေးကိုလည်းလိုအပ်နေတဲ့အခြားရပ်တွေကိုလေ့လာဖို့ကျွန်တော်ကလည်းလက်ခံပြီးတော့သွားကြတာပါ
အနေဒီပါတီအနေနဲ့ဟိုရုပ်ကောက်ပွဲမှာအနိုင်ရထားပြီးတဲ့အပြင်စီးပွားရေးကော်မတီလည်းဖွဲ့ပြီးပြီဆိုတော့ဆရာတို့အနေနဲ့ဘလို့ကဏ္ဍတွေကိုများဦးစားပေးအနေဒီရဲ့စီးပွားရေးဘာတွေဦးစားပေးလှုပ်ဆောင်မလဲဆရာကျွန်တော်တို့ကြားနေတာတော့လေယာကဏ္ဍတို့ဘာတို့တော့ဆရာတို့ဦးစားပေးလှုပ်ဆောင်မှုဂျပန်မှာလည်းပြောသွားတာကြားပါတယ်မြန်မာပြည်ထဲမှာလည်းပြောနေတာနေကြားပါတယ်ဆိုတော့ဆရာတို့ဘယ်ဥစ္စာတွေဦးစားအဓိကဦးစားပေးလှုပ်ဆောင်ပါမလဲဆရာ
အဓိကတော့ကျွန်တော်တို့မှာအမျိုးအမြင်ရှိတဲ့ဘတ်ဂျက်ရေးချယ်လို့တော့ကျောင်းတိုင်းကြီးတကယ်စီးပွားရေးတိုးတဲ့ဘုံမျိုးရတယ်ကဘတ်ဂျက်ရေးချယ်တဲ့အခါမှာပြည်ရဲ့ဘတ်ဂျက်တော့နော်ငွေရင်းရှိတာရေးချယ်ဖို့နောက်ပြီးတော့ငွေရေးတည်ငြိမ်အောင်ကျွန်တော်တို့ဆောင်ရွက်သွားဖို့နောက်တစ်ခုကကျွန်တော်တို့အဓိကတောင်းတဲ့မှာစီးပွားရေးကဏ္ဍအလုံးရေးကြည့်ပါလေအဲစီးပွားရေးကဏ္ဍဘုံမျိုးတိုးတဲ့ခုနောက်ပြီးတော့ကျွန်တော်တို့ဟိုနိုင်ငံကြီးလူလူနာမှုတွေဒီတဲ့လမ်းဖွင့်ဖို့နောက်တစ်ခုကကျွန်တော်တို့ဟိုအခြေခံထောက်ယူလို့ရခြေခံအုပ်တွေတိုးတက်ပြီးတော့ခြေခံထောက်ယူတွေထောက်ပြီးလို့ဖြစ်လာဖို့အခြေခံထောက်ဆိုတာအဓိကကျော်ရည်မောင်းနေရာတွေဖြစ်တဲ့ဆက်စစ်တို့လမ်းမဆက်တွေဟိုပို့ဆောင်ရေးလုပ်ငန်းတွေလို့เนาะနောက်ပြီးတော့ကျွန်တော်တို့ကျော်ရည်ပေါင်းခြင်းသိသိပြီးတော့ထောက်ရသွားဖို့အဲ့ဒါကိုကျွန်တော်တို့မြန်မာနိုင်ငံကျော်ရည်တိုးတက်ဖို့ရတဲ့ကိုအထောက်အပံ့ဖြစ်နေမောင်းနေရာတွေကိုကျွန်တော်တို့ကျွမ်းသွားဖို့ဖြစ်ပါလေအဲ့ဒါတွေကိုဂျပန်နိုင်ငံမှာကျွန်တော်တို့နိုင်ငံနဲ့ဆိုင်ရာကျော်ရည်တိုးတက်နေတယ်ဆိုတဲ့အခါကျတော့ဒီနေ့မှာတိုးတက်နေရတဲ့ဟာတွေကိုကျွန်တော်သွားပြီးတော့ဒေတာပါပဲ။ဒီလိုဒီကျောင်းနေရာဆိုတာပြကြရရလိမ့်လာတော့
မြန်မာစီးပွားရေး90ရာခိုင်နှုန်းကျော်ကျော်လေယာကဏ္ဍကိုပဲအဓိကထားနေရတော့မှဖြစ်တယ်။လုပ်ငန်းကိန်းကန်းတွေအများစုကလည
်း
အဲ့ဒီမှာလေယာကဏ္ဍမှာပဲရှိနေသေးတယ်ဆိုတော့အလုပ်လုပ်ကြတဲ့သူတွေအများစုပေါ့နော်။ဆိုတော့ဆရာတို့လေယာကဏ္ဍကိုပြုပြင်ပြောင်းလဲတဲ့နေရာမှာဘယ်လိုပုံစံနဲ့များချင်းကပ်ဖို့စဉ်းစားပါသလဲဆရာ။ကျွန်တော်တို့စဉ်းစားတာဒီလိုပါလေယာကဏ္ဍလို့ပြောလာရင်လေယာမြေပိုင်ဆိုင်မှုတို့ဘာလို့ကနောက်ဆက်တွဲပါလာတဲ့ခါကြတော့လေ။ဟုတ
်ပြီခင်ဗျာ။အဲ့ဒါမှာတော့ကျွန်တော်တို့ကတော့အဓိကတော့ small farming small scale farmingဒီလိုပေါ့နော်ကျွန်တော်တို့စဉ်းစားတဲ့အခါမှာဂျပန်နိုင်ငံကကိုဗစ်ဖမ်းမိနေရအရန်ဟိုတိုးတဲ့ဖွံ့ဖြိုးနေရတယ်အဲကျွန်တော်တို့ကမှကိုဗစ်ဖမ်းမိကိုသွားပြီးတော့လေ့လာတယ်အခုအဲ့ဒီဟိုဆိုင်ရင်းနဲ့ပတ်သက်တဲ့နည်းပညာတွေအဲဟိုဆိုင်ရင်းနဲ့ပတ်သက်တဲ့ဖွံ့ဖြိုးတွေတော့ဘယ်လိုလုပ်နေကြလဲဆိုတော့ဖွံ့ဖြိုးတွေကဘယ်လိုလုပ်နေကြလဲဆိုတော့ဖွံ့ဖြိုးတွေကလုပ်ငန်းတွေအားလုံးကျွန်တော်လေ့လာခဲ့တာ
ဟုတ်ကဲ့ဆရာ
အားကြီးပါပဲအများကြီးတူးယူပါပဲကျွန်တော်နိုင်ငံနဲ့တော့ဒီနိုင်ငံတော့တိုက်ရိုက်ကူးယူလို့တော့မရဘူးပေါ့နော်သူကတော့ global family ကိုခေါ်တယ်ကျွန်တော်ကတော့ small scale family ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကလုပ်ဖို့စဉ်းစားနေပါတယ်
ဟုတ်ကဲ့ဆရာဟိုဆရာတို့လည်းပြောသွားတဲ့အထက်မှာပါပါတယ်ကျွန်တော်တို့ကြားလိုက်ပါတယ်ဂျပန်နိုင်ငံဟာကမ္ဘာမှာလေဟိုလေယာစိုက်ပျိုးရေးမှာအဆင့်အမြင့်ဆုံးနိုင်ငံလည်းဖြစ်တယ်အဲဒါကြောင့်မို့လို့ဂျပန်ရှိရနည်းပညာတွေလည်းရယူလိုတယ်နောက်ပြီးတော့ဂျပန်ပြည်ကိုလည်းဟိုမြန်မာနိုင်ငံကလေယာထွက်ကုန်တွေတင်ပို့ခြင်းနဲ့ပေါ့နော်ဆရာတို့ပြောသွားတာအဲ့တော့လေယာကဏ္ဍတိုးတက်ဖွံ့ဖြိုးဖို့အတွက်စောစောကလိုဟိုအသေးစားငွေချေးတဲ့လုပ်ငန်းတွေငွေချေးတဲ့လုပ်ငန်းတွေအပြင်ဆရာလေယာမြေပိုင်ဆိုင်တဲ့ကဏ္ဍဟိုနဲ့ပတ်သက်လို့အခုလေသမားတွေကြားထဲမှာတော်တော်လေးရှုပ်ရှုပ်ထွေးထွေးဖြစ်နေတဲ့ကိစ္စတွေရောဆရာ NLD အနေနဲ့ကင်တွယ်ဖို့ရှိပါသလားဟု
တ်ကဲ့လေယာမြေပိုင်ဆိုင်မှုနဲ့ပတ်ကျွန်တော်တို့ကအချိန်ယူပြီးလုပ်ရမယ့်ကိစ္စပါခင်ဗျာချက်ချင်းလုပ်လို့မရဘူးအဲ့ဒါကျွန်တော်တို့ဒီနေရာတော့အဲ့ဒီအခုလည်းဟိုလေလုံးတဲ့ဒီလေလုံးတဲ့လူရှိအောင်ပေါ့နော်ကျွန်တော်တို့ကကျိုးရတော့မှာပေါ့တောက်ချောက်ကအဲ့တော့နောက်ပြီးတော့ဒီအိုးတွေခုနေခုဒီမှာသူတို့လက်ဆန်းမမီတဲ့ဤပညာတွေနောက်ပြီးတော့ဟိုခြေကြီးစီးတွေအဲ့ဒါတွေဘယ်လိုပြီးနေရတယ်ဘယ်လိုနေရတယ်ဘယ်လိုချူချောင်းနေရတယ်ဘယ်လိုဖြတ်ဝင်နေရတယ်နောက်ပြီးတော့ဒုက္ခသနာနဲ့ပတ်သက်လို့လည်းကျိုးနိုင်မှာဟိုနေရာကဏ္ဍမှာပါလို့အဲ့တော့ဒုက္ခသနာနဲ့ပတ်သက်လို့ဒီလိုလက်ဆန်းတွေကိုဘယ်လိုဆောင်ရွက်နေရလဲဆိုတာလည်းကျွန်တော်တို့သိတာပြင်ရတယ်မှာပါ
အရင်တော့ကတော့ကျွန်တော်တို့ပြောကြဆိုကြတာရှိပါတယ်။လဲလုတ်သူလဲပိုင်ခွင့်ရှိရမယ်ဆိုပြီးတော့လေအခုလဲသမားတော်တော်များများဟာအရင်တော့ကလဲပိုင်ခဲ့ကြပေမဲ့သူတို့လဲတွေသင်္ခါရပြီးတော့အခုကိုယ်လုတ်ခဲ့တဲ့လဲမှာပဲအလုတ်သမားဘဝနဲ့စင်းစားဘဝနဲ့ဝင်လုတ်နေကြရတဲ့သူတွေဆိုတာလဲကျွန်တော်တို့အတန်နေကြရပါတယ်။ဆရာအဲ့လိုမျိုးပြဿနာတွေရောဆရာတို့ကြားမိပါသလားဖြေရှင်းဖို့ဘယ်လိုကင်တွယ်ဖြေရှင်းကြပါမလဲအဲ့ဒါတွေရော
လဲမှာပြဿနာနဲ့ပတ်သက်လို့လဲပိုင်ခွင့်ပတ်သက်တယ်လို့ပါတော့ကျွန်မဆင်းနေပါသေးတယ်ပါတော့အလုံးရှုပ်ထဲနေတဲ့အတွက်ကြောင့်ကျွန်တော်တို့
ကျေးဇူးပြုရတာ2019လောက်အောင်ဖြစ်ပါတယ်။နောက်တစ်ခုကဒီဟိုစီးပွားရေးပညာရှင်တွေပြောကြတာကတော့တိုင်းခုလိုမြန်မာနိုင်ငံလိုဖွံ့ဖြိုးဟိုပြုပြင်ပြောင်းလဲရေးလုပ်နေတဲ့တိုင်းပြည်တစ်ခုမှာစီးပွားရေးအမြန်တိုးတက်အောင်မြို့မို့ဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုတွေအများကြီးလိုတယ်။ဟိုနောက်ပြီးတော့ကုံကြောထုတ်လုပ်နိုင်မှလေယာကဏ္ဍတွေမကောက်ကုံကြောထုတ်လုပ်နိုင်မှတိုင်းပြည်စီးပွားဟာခိုင်ခိုင်မာမာဖွံ့ဖြိုးတိုးတက်မယ်ပေါ့နော်။ဆိုပြီးပြောကြတာရှိပါတယ်။အဲ့ဒီလိုမျိုးရောဆိုတော့ဆရာပြောသွားတဲ့အထက်မှာ infrastructure ပြင်ဖို့တို့ရင်းနှီးမြှုပ်နှံမှုတွေဟိုရောက်လာအောင်လှုပ်ဆောင်ဖို့တို့ဒီအခြေခံအဆောက်အုံတွေဟိုတိုးတက်ဖို့ပြောင်းလှုပ်ဖို့တို့ဆိုတာတွေအဲ့ဒီဟာတွေကအဲ့ဒီဘက်ကိုဒီတိုင်းဟိုပေါ့ control လုပ်မှုဘက်ကိုဦးတည်တဲ့အစီအစဉ်တွေလို့ကျွန်တော်ယူဆပါတယ်အဲ့ဒီတော့ဆရာတို့ဘယ်ဥစ္စာတွေကို priority ထားပါသလဲဆရာဦးစားပေးဆရာပြောသွားတာတွေတော့အများကြီးရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီကဥစားပေးတာတော့ကျွန်တော်နေမှာဒီကဏ္ဍတိုးတက်ဖို့ပြောင်းရတယ်လာရောက်ကြီးနည်းလုံးကိုဒီအလုံးနေပါရပါလေဘာမလို့လေယာကဏ္ဍကြီးနည်းလုံးကိုမှာဒီလိုတက်ဒီအကျိုးရှိတဲ့သူတို့အခွင့်အာဏာနဲ့ဒီလိုင်းနဲ့သူတို့ဖွင့်ပြပြီးတော့လေယာကဏ္ဍကလာပြီးတော့ညီညွတ်နိုင်အောင်ကျွန်တော်တို့ဖိကောက်ဝင်သွားတယ
်။ဟုတ်ကဲ့။
နောက်တစ်ခုကကျွန်တော်တို့ဟိုသူတို့ကဟိုလမ်းမစပေးရအရန်ကောင်းနေတာဆိုတာလေဒီဝင်းနေရှိအောင်တိုင်းနေလမ်းနေကြနေတာဟိုကပ်ပြီးလမ်းနေတာလည်းရှိအောင်ဖောက်ထားတာလို့ဒီကျွန်တော်နိုင်ငံမှာလည်းအဲ့လိုပဲလမ်းမစပေးကိုကောင်းမအောင်လုပ်နေတယ်။အခုတော့ကျေးဇူးကြီးရရှိရတဲ့တော့နော်အဲ့ဒါတော့ကျွန်တော်ဟိုကျွန်တော်နိုင်ငံမှာအကျိုးရှိတဲ့ဤနဲ့ပေါ့အဲ့ဒီအကျိုးရှိတဲ့ဤရနေတဲ့တသိဗီယာချူကဤရတော်ရဲ့ရှိရဘူးအဲ့ဒီကကျွန်တော်နိုင်ငံတဲ့တော်တော်ဤရကိုလူကောင်စဉ်းစားနေရပါ
ရှင်းသတင်းပတ်မှာတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရကအခြေခံလှုပ်ဆောင်သွားမဲ့စီးပွားရေးမှန်တိုင်း6ခုအကြောင်းအပါအဝင်စီးပွားရေးကော်မတီဝင်ဦးစိုးဝင်းနဲ့ဆွေးနွေးထားတဲ့အပိုင်းနှစ်ကိုဆက်လက်တင်ပြပေးသွားပါမယ်ခင်ဗျာ
ကိုယ်စုံဝင်လာရဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ရဲ့အလှည့်ပါမဆုမြောက်မွန်ကအစီအစဉ်တင်ဆက်ထားပါရရှင
်စနစ်သက်စီပြောင်းနေတဲ့မြန်မာနိုင်ငံမှာလူမျိုးဘာသာအသားအရောင်ဆိုတာကိုထည့်မတွက်ဖဲဒီမိုကရေစီကြိုးပမ်းမှုတွေအောင်မြင်စေမဲ့အတွေ့အမြင်တွေနဲ့အမျိုးသားလက္ခဏာကိုပုံဖော်နိုင်မလားဆိုတာကိုအမေရိကန်တန်အမတ်ကြီး Derek Mitchell နဲ့မြန်မာနိုင်ငံကိုလာသွားတဲ့လက်ထောက်အမေရိကန်နိုင်ငံသားရေးဝန်ကြီး Tom Malinowski တို့ရန်ကုန်မြို့မှာဦးဆောင်ဆွေးနွေးခဲ့ကြပါတယ်။ဤပညာရှင်တွေအရက်ဖက်အတိုင်းအဝိုင်းတွေလူငယ်တွေပါဝင်တဲ့ဒီဆွေးနွေးပွဲမှာသီးခံခြင်းနဲ့ဤပညာဆိုင်ရာကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဤပညာကိုအသုံးချပြီးအမုန်းတရားပွားစေတဲ့အရေးအသားတွေဖျက်ဝေနေတဲ့ပြဿနာကိုဘယ်လိုတားဆီးနိုင်မလဲဆိုတာနဲ့ပတ်သက်လို့ICT နည်းပညာတိုးတက်ရေးဆောင်ရွက်နေတဲ့မီဒိုအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးမတ်ထိုက်ထိုက်အောင်ကမေးခွန်းထုတ်ဆွေးနွေးခဲ့ပါတယ်
မြန်မာနိုင်ငံမှာဟိုအင်တာနက်တွေ mobile phone တွေတုံးများလာတဲ့အခါမှာလူတွေတော်တော်များများလည်းတန်းနဲ့ချီပြီးတော့အင်တာနက်ကိုအချိန်တိုပြန်မှရောက်လာတယ်။သူတို့ကအင်တာနက်ကိုကြားလိုက်လို့ရှိရင် Facebook ပေါ့နော် Facebook ပေါ်ရောက်လာတဲ့အခါမှာအဲဒီအများကြီးတွေ့ရလဲဆိုတော့ဒီအမုန်းတကားတွေရဲ့နောက်ပြီးတော့ stream miss ပေါ့နော်အဲဒီအပိုင်းကြီးတော်တော်များများရေးသားလာကြတာတွေ့ရတယ်။အဲဒီလိုမျိုးရေးတဲ့အခါမျိုးမှာဘာတွေပါထပ်ပြီးတော့နောက်ဆက်တွဲရှိလာကြလဲဆိုလို့ရှိရင်ဒီလိုရှိရင်တက်ကြောက်လို့ကြားရတဲ့သူ၃ယောက်ကဒီ Facebook ပေါ်မှာမတူညီတဲ့အမြင်နဲ့ရေးသားထားတဲ့အကြောင်းအရာတွေကြောင့်လည်းဟိုတရားစွဲဆိုခံထားရရှိတယ်။ပြီးတော့ဒီ Facebook သုံးဆွဲတာဒါတွေနဲ့ပတ်သက်ပြီးတော့ပေါ့နော်။ဒါလည်းဆိုတော့ဒီ American Company Internet Company တခုတည်း Facebook ကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့သုံးဆွဲတဲ့သူတွေအပေါ်မှာအရန်ကိုဟိုလွှမ်းမိုးနိုင်မှုလားအရန်များတယ်လေ။များတဲ့အခါမျိုးမှာမြန်မာနိုင်ငံမှာရှိတဲ့ American တန်ရုံးရနောက်ပြီး American အစိုးရရဲ့အမြင်နဲ့ဒီမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးတော့ Company အနေနဲ့ပို့ပြီးတော့responsible ရှိအောင်ဘာတွေလုပ်ပေးနိုင်မလဲဆိုရဲအမိခွန်ကိုမေးခဲ့ပြီးပါတယ်ရှင့
်အတော့သူတို့ဘက်ကတုံ့ပြန်ချက်ကရောဘယ်လိုမျိုးပြောပါလဲရှင
့်သူတို့ကတော့အဓိကအဖြစ်ကျွန်တော်တို့ဒီ online တုံးတဲ့အခါမျိုးမှာလွတ်လပ်စွာထုတ်ပေါ်ပြဆိုခွင့်ကလည်းဟိုအရေးကြီးတဲ့အတွက်တကယ်လို့များဒီ online ပေါ်မှာဒီအမုန်းစကားတွေပေါက်ပြောက်သွားဖို့နောက်ပြီးတော့ tolerance တွေပို့ပြီးတော့မြင့်လာဖို့အတွက် Facebook ကလုပ်ပေးနိုင်တာကပိုနေပြီးတော့ကျွန်တော်တို့လူတွေအနေနဲ့ဒီအမုန်းစကားတွေပြန်ပြီးတော့တံပြန်နိုင်တဲ့စကားတွေ positive message တွေဖြေးသားထားတာကပို့ပြီးတော့ကောင်းပါလေဆိုပြီးတော့တို့ကတော့နှစ်ချက်ပြလိုက်ပါလေရှင
့်အဲ့လိုမျိုးဒီကျန်းစားလုံးဆိုတဲ့ရေးသားမှုတွေအမုန်းပွားစီတဲ့ရေးသားမှုတွေကိုတံပြန်နိုင်မဲ့ဒီအပြုသဘောအရေးသားတွေကိုရောအချိန်ပေးပြီးတော့ရေးတဲ့သူကဘယ်လောက်များများတွေ့ရလဲအဲ့လိုမျိုးရေးတဲ့လူတွေရောရှိလား
ကျွန်တော်တို့ဒီရေးတဲ့လူတွေကတော့ဟိုရေးနေတဲ့လူတွေကတော့ရှိပါလေဒါပေမဲ့လူတွေရဲ့သဘောတဘာဝကကိုယုံကြည်တဲ့အပိုင်းကိုပဲကိုကသိချင်နေရှာချင်နေတာရှိတယ်လို့ဆိုတော့မုန်းစကားကိုသိချင်တဲ့လူတွေကလည်းဒီအဝေါ်ဝိုင်းနေမှာပဲသူတို့ရှိနေတာများတယ်။ဒါပေမဲ့ကျွန်တော်တို့ကမင်းချက်နဲ့ဒီစကားကိုပြောချင်တဲ့လူတွေကလည်းကျွန်တော်တို့မင်းချက်နဲ့စကားပြောနေတဲ့လူတွေအဝေါ်ဝိုင်းနေမှာပဲရှိနေတာများတယ်လေ။ဆိုတော့ကျွန်တော်တို့အနေနဲ့ online ပေါ်မှာရှိတဲ့အမုန်းစကားကိုပြောနေတဲ့ရေဝန်းနဲ့ကျွန်တော်တို့ဒီမင်းချက်ရေးအတွက်ဒီ online ပြောနေတဲ့အဖွဲ့ကဘလို့လွှမ်းမိုးအောင်လုပ်ပါလဲဆိုတဲ့အဟာကိုတော့ကျွန်တော်တို့ဒီကိစ္စလေးဟိုစဉ်းစားဖို့တော့လိမ့်မယ်နဲ့တူရရှိတယ်။
ဟုတ်အဲ့ရမျိုးတွေရောအခုအမားတို့စပြီးတော့လုပ်နေပြီလားစပြီးစဉ်းစားနေပြီလားဘယ်လိုတွေလုပ်ရရမယ်ဆိုတာရောအကောင့်ထဲပေါ်ရာမျိုးတွေရောရှိပါပြီလားရှင့
်ကျွန်တော်တို့ကတော့ဟို Facebook နဲ့ပေါင်းပြီးတော့ပေါ့နော်ဒီတန်းစကားနေဒီ online ပေါ်မှာ Facebook မှာတုံးရတဲ့ sticker လေးတွေကျွန်တော်တို့ထုတ်ခဲ့တာရှိတယ်ပေါ့နော်အဓိကတော့အမုန်းစကားတွေတွေ့ရဆိုလို့ရှိရင်တချို့လူတွေကအများကြီးစာရင်းရေးချင်အောင်အဲ့လိုမျိုးပဲကျွန်တော်တို့ဒီ sticker လေးတခုပို့လိုက်ရုံနဲ့ဒီအမုန်းစကားကို counter လုပ်မဲ့ဟာလေးတွေကျွန်တော်တို့လုပ်လို့ရအောင်ပေါ့နော် sticker လေးတွေကြီးနေတာရှိတယ်နောက်ပြီးတော့ကျွန်တော်တို့ဟိုလက်ရှိဒီမန်နေပေးနေတာရှိပါတယ်ရှင
့်ခုနအမပြောသလိုပေါ့နော်ဒီမြန်မာနိုင်ငံမှာ Facebook သုံးတဲ့လူတွေကလည်းအများများတယ်ပေါ့လေအဲ့လိုများတာနဲ့အတူအမုန်းစကားတွေနဲ့ပတ်သက်ပြီးတော့ရေးသားတာနောက်ပြဿနာဖြစ်စေမယ်ပေါ့နော်ရန်စားတွေလှုံ့ဆော်တဲ့ရေးသားမှုတွေလည်းပိုများလာတယ်လို့ဆိုတော့ဘလောက်တိုင်းတာထိပိုများလာလဲဥမာပြီးခဲ့တဲ့နှစ်ပိုင်းနေအတွင်းပေါ့နော်ဟိုဒီ internet ပိုပြီးတိုးတက်လာတဲ့အချိန်ပိုင်းအတွင်းမှာဘလောက်များလာတာတွေ့ရပါလဲရှင့်
ကျွန်တော်ဒီ Facebook ပုံစံတွေကလည်းခုဆိုလို့ရှိရင်ပေါ့နော်6ကန်းမိသားလောက်ရှိလာပြီဆိုတော့လေတုံးချွဲတဲ့တွေကကောင်းနေကြီးရဲ့တက်တဲ့တုံးချွဲတာတွေလည်းရှိတယ်လို့ဆိုရည်ကြီးရဲ့တက်တဲ့တုံးချွဲတဲ့အပိုင်းတွေကလည်းကျွန်တော်ကအများကြီးပဲပြုလုပ်ကြပါလိမ့်ရှင်လူတွေအနေနဲ့ကလည်းကျွန်တော်အရင်တော့ကဘာမှအခုမတုံးသေးရတဲ့ no technology ရတယ်ခုဆိုလို့ရှိရင်ဒီ Facebook ပေါ်ရောက်လာတော့ပေါ့နော်ဒီသတင်းတွေမှလည်းများကဟိုများသွားဖြစ်ပေါ့နော်တိတ်ပြီးတော့ချင်းချိန်ပြီးတော့စဉ်းစားတော့ပဲနဲ့အများကြီးပဲယုံလာတာလေကျလာတာရှိတယ်လေဆိုတော့ဒါကြီးထိပါဆက်ပြီးတော့ဖြစ်လာလဲဆိုလို့ရှိရင်ကောင်းတဲ့တည်းနဲ့ထက်လာလို့ရှိရင်လေကိုယ့်ရဲ့တည်းနဲ့ပို့ပြီးတော့ပြန်တက်တဲ့သဘောတော်အားလည်းရှိတယ်ဆိုတော့လေဒီ Facebook ကြောင့်ဒီလိုမျိုးကောလာဟလတွေကလည်းပို့ပြီးတော့ဟိုပြန်လာတာအရင်ညံနေဆိုတဲ့ဟာလည်းကျွန်တော်တို့တွေ့ရတယ်ရှိ
မြန်မာနိုင်ငံရဲ့ဒီဟိုနည်းပညာပိုင်းနဲ့ပတ်သက်ပြီးအပြောင်းလဲပေါ့အထူးသဖြင့်ဒီအင်တာနက်အပြောင်းလဲကိုကြည့်လို့ရှိရင်သူများနိုင်ငံတွေမှာလိုမျိုးအပြောင်းလဲတာမျိုးထက်မြန်မာနိုင်ငံအပြောင်းလဲကနည်းနည်းပိုထူးတယ်ပေါ့လေဘာလို့လဲဆိုတော့လူတွေက
ဒီ
ဟိုတယ်လီဖုန်းလက်ကင်စမတ်ဖုန်းတွေအရန်ပေါ်လာတယ်အဲ့ဒီအင်တာနက်ချိတ်တာတွေလွဲလာတဲ့ခါကျတော့အဲ့ဒီပေါ်ကနေတစ်ဆင့်မူတည်ပြီးသုံးတာများတယ်နောက်တစ်ချက်ကလည်းသုံးတာများတယ်ဆိုတဲ့အပိုင်းမှာလည်းခုနအမပြောသလိုပေါ့ Facebook ကိုသုံးတဲ့လူတွေကပိုများတယ်ဆိုတော့အဲ့ဒီလူမျိုးအပြောင်းလဲအခြေအနေကြောင့်မို့လို့ရောဒီလူမျိုးဟိုအယုံလွယ်စေမဲ့အရေးသားတွေပြဿနာဖြစ်စေမဲ့အရေးသားတွေကလူတွေရဲ့ခေါင်းထဲကိုပိုရောက်တယ်လို့ရောအမတို့မြင်ပါလားရှင့်
ဟုတ်ကဲ့ဟိုကျွန်တော်တို့အကြမ်းင်းကြောရလို့ရှိရင်မြင်ပါတယ်ဘာဖြစ်လဲဆိုတော့ဖုန်းကြီးဆိုပဲကြည့်လိုက်မှဆိုရှင်လေတခြားနိုင်ငံတွေနဲ့မတူဘူးခြားနိုင်ငံတွေဆိုလို့ရှိရင်ဖုန်းသုံးလို့ဆိုလို့ရှိရင်ခဏလေးတွေညှိရတဲ့ကီးပက်ဖုန်းတွေကနေမှတစ်ခုချင်းနဲ့ဒီစမတ်ဖုန်းတွေကြောင်းလာကြတယ်ပေါ့နော်အင်တာနက်ဆိုလို့ရှိရင်လည်း
ဟိုတခြားနိုင်ငံတွေဆိုလို့ရှင်ဒီ email ကနေသွားတယ်နောက်ပြီးတော့ဒီ internet ပေါ်မှာရှိတဲ့ forum တွေအဆင်သွားတယ်နောက်ပြီးတော့ဒီ blog တွေသွားတယ်နောက်ပြီးတော့ Facebook တွေ social network တွေဆိုလို့ရှင်အများကြီးဖြတ်တန်းလာခဲ့ပြီးမှအခုနေထောင်ရောက်လာတယ်ပေါ့နော်ဒီမှာနိုင်ငံကကျတော့ phone တွေဆိုလို့ရှင်ကကျွန်တော်ကမကင်တဲ့အနေထားနေအခု smartphone တွေတန်းရောက်သွားတယ် internet ဆိုလို့ရှင်ကစစ်စစ်ပေါ့နော် internet ဆက်သွယ်ရေးပုံကန်စဉ်စဉ်ကနေပြီးတော့ကျွန်တော်တို့ကခုန်တက်ပြီး email တွေဘာတွေကနေခုန်တက်ပြီးသွားအခုကလေးရှင်ကျွန်တော်တို့ကဒီ social network Facebook ကိုပေါ့တန်းရောက်သွားတယ်တန်းရောက်သွားတဲ့အခါမျိုးမှာ digital literacy online literacy အားနည်းတာတွေရှိခဲ့တယ်နောက်ပြီးတော့ကျွန်တော်တို့အနေနဲ့ဒီသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ media literacy အားနည်းတာတွေရှိခဲ့တယ်ဆိုတော့ဒီအားနည်းချက်တွေနဲ့ကျွန်တော်တို့အပြိုင်ပါတွေပါထက်ရှိလာလဲဆိုတော့မြို့ပညာတွေကလည်းအရန်ထုံးကားလာတယ်ကျွန်တော်တို့လက်တမ်းမှာအကုန်လုံးလာနိုင်တယ်ဆိုတော့ပေါ့နော် media နဲ့ကျွန်တော်တို့ကဒီ digital support များမှုတော့အားနည်းတဲ့အခါမျိုးမှာမြို့ပညာတွေကကိုအရန်မြင်လာတော့ကျွန်တော်တို့ကမလိုက်နိုင်တဲ့အပိုင်းလေးတွေလည်းကျမတို့တွေ့ရတယ်ပေါ့နော်ဆိုတော့အဲ့ဒီအပိုင်းတွေကြောင့်ကျမတို့အနေနဲ့တခြားနေရာတွေနဲ့မတူတဲ့ဘူးပေါ့နော်ပို့ပြီးတော့ဒီအားနည်းချက်တွေရှိရလို့ခင်ဗျာ
ဟုတ်အဲ့ဒီအားနည်းချက်တွေပေါ့ခုနပြောတဲ့ဒီကွာဟနေတဲ့အပိုင်းတွေကိုနည်းသွားအောင်ပေါ့နော်အမားတို့လိုမျိုးဒီ IT ပညာကျွမ်းကျင်တဲ့သူတွေအနေနဲ့ဒီ IT ပညာတိုးတက်ရေးလုပ်နေတဲ့သူတွေအနေနဲ့ရောဘာတွေလုပ်နေလဲဘာတွေလုပ်နိုင်မယ်လို့ရောပြောနိုင်ပါလဲရှင
်ဟိုလုပ်လို့ရတဲ့အပိုင်းတွေကတော့ပေါ့နော်အများကြီးပဲရှိရဥပမာတယောက်ချင်းစီပိုင်းကနေလည်းလုပ်လို့ရတဲ့ဟာတွေရှိတယ်။နောက်ပြီးတော့ဒီအဖွဲ့အစည်းပိုင်းတွေကနေလည်းလုပ်ရတဲ့အပိုင်းတွေရှိတယ်။နောက်ပြီးတော့ policy level ကနေလည်းလုပ်ရတဲ့အပိုင်းတွေရှိတယ်လေ။ online social media တွေအနေနဲ့တာဝန်ရှိစွာတာဝန်ပြီးစွာသုံးရမယ်။နောက်ပြီးတော့ကိုယ်သုံးတဲ့ platform ကိုလည်းဘယ်လိုသုံးချလို့ရလဲဆိုတာကောင်းကောင်းလေးသိဖို့လည်းလိုအပ်ပါသေးတယ်ရှင်
။မြန်မာနိုင်ငံမှာ ICT နည်းပညာကဏ္ဍတိုးတက်လာစေရေးစ조사ဆောင်ရွက်နေတဲ့မီဒိုအဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးမတ်ထိုက်ထိုင်အောင်ဖြစ်ပါတယ်။လူမှုကွန်ရက်သုံးနေကြသူတွေအနေနဲ့ online ပေါ်မှာကိုရေးသားတဲ့အကြောင်းတွေကိုသူတပါမထိခိုက်အောင်ရေးမယ်ဆိုရင်သူတို့စူးစမ်းနေကြသလိုငင်းချမ်းတဲ့ online ရက်ဝန်းဖြစ်ပေါ်လာဖို့ကမခက်ခဲဘူးလို့ထင်ပါတယ်ရှင
်။မဆူမြတ်မွန်စီစဉ်တင်ဆက်ခဲ့တဲ့ blog တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့တက်တန့်ရောင်သတင်းလွှာဖြစ်တဲ့ကဘာတလွှာကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်တိုင်ဝိုင်းကသတင်းတူတူထွားတွေကိုတင်ပြပေးပါမယ်။မိုင်အစ်တနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်။အားလုံးဆိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်သက်တမ်းအောင်သတင်းလာမှာတော့ American သမ္မတဇနီးမောင်နဲ့အပျိုလူပြိုဘဝချစ်ကြိုးတွေတုံးကအကြောင်းရိုက်ထားတဲ့ရုပ်ရှင်။ပြီးတော့ဖိလစ်ပိုင်နိုင်ငံကိုပြန်လာတဲ့မဲဆက်ကြဝလာရဲ့ခီးဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထားတာတွေကိုကြားကြရမှာပ
ါ။ Now I'm working double time just to be seen for who I am and what I'm capable of.
ဆန်ဒန်ဆိုရှင်ပွဲတော်မှာပြနေတဲ့ရုပ်ရှင်ကားတကားကတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့သူ့ရဲ့ဇနီးတို့ပထမဆုံးချိန်တွေ့တာကိုဇက်အင်တီရိုက်ကူးထားတဲ့ Southside with you ဆိုတဲ့ရုပ်ရှင်ကားပဲဖြစ်ပါတယ်။ဒီကားမှာမင်းသားပါကာဆော်ယာစ်ကမစ္စတာဘရက်အိုဘားမားမင်းသမီးတီကာဆမ်တာကအဲဒီတော့ကအိုဘားမားနဲ့လက်မထက်ရသေးတဲ့မစ်ရှဲရောဘင်ဆန်တို့အနေနဲ့တရုတ်ဆောင်ထားကြပါတယ်။သူတို့နှစ်ယောက်ဟာလုပ်ဖို့ကိုင်ဘက်တွေဖြစ်ကြပြီးတော့1989ခုနှစ်ကရက်စွဲတစ်ခုမှာတော့နှစ်ယောက်အတူအပြင်လဲဖို့ချိန်ပြကြပြီးနောက်ချစ်သွားကြတာဖြစ်ပါတယ်။မင်းသားဆော်ယာစ်ကအမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့တရုတ်ဆောင်ချင်နေတာကြပါပြီလို့ဆိုပါတယ
်။ I've been working on the voice for a while I suppose the voice alone and then the mannerisms overcouple years because people had said
အတန်တူအောင်တော့တော်တော်ကြာကြာကျင့်နေရပါတယ်။သမရရဲ့အပြုတ်မူလှောက်ရှားပုံတွေကိုလည်းလိုက်ကျင့်ရတာနှစ်နှစ်လောက်ရှိပါတယ်။လူတွေကလည်းကျွန်တော်ကိုသမရနဲ့တူတယ်လို့ပြောတော့လာမယ့်10နှစ်15နှစ်လောက်အတွင်းမှာသမရအိုဘားမားရဲ့အထုပ်ပတ်တီရုပ်ရှင်ရရင်ငါပါကျင်တယ်လို့စိတ်ကူးထားတာရှိပါတယ်လို့ပြောပါတယ်။ဒါနဲ့ Southside with you ဆိုတဲ့ရုပ်ရှင်စကားရိုက်မယ်လဲကြာရောမင်းသားနေရာမှာပါဖို့ဝင်လျှောက်ကြည့်တာပါလို့ပြောသွားပါတယ်။ရုပ်ရှင်မှာက Mr. Barack Obama နဲ့ Michelle တို့စပြီးတော့ရင်ခံတဲ့အစောပိုင်းကာလာတွေကိုအသားပေးထားပြီးတော့တကယ်ထူကြတဲ့အရေးချင်းတွေနဲ့သူတို့နှစ်ဦးကိုတာမန်လူတွေကျင်လည်နေတဲ့အနေအထားဘက်ကနေပြီးတော့ရိုက်ပြထားပါတယ
် They're just people in Chicago they're just lawyers they just maybe want to do something maybe just want to start a family who knows
သူတို့ကရှီကာဂိုမှာနေကြတဲ့ရှင်းနေတွေပါပဲသူတို့ရဲ့အနာဂတ်တွေအတွက်စိတ်ကူးကြီးကြီးမားမားရှိခြင်းရှိမယ်မိသားစုဘဝတစ်ခုတည်ဆောက်ဖို့ရည်ရွယ်ရည်မယ်တာမန်လူတွေလိုပဲအိမ်တလုံးဝယ်နိုင်ဖို့10နှစ်15နှစ်ပတ်စံစုနေခဲ့ကြရတာပါဒီရုပ်ရှင်မှာမင်းသမီးနေရာကနေပါဝင်သရုပ်ဆောင်ထားတဲ့တီကာဆမ်တာကဒီရုပ်ရှင်ရဲ့ထုတ်လုပ်သူလည်းဖြစ်ပါတယ်။သူကဒီကားကိုရိုက်ကူတော့မစ္စတာအိုဘားမားတော့ချစ်သူနေအောင်ဘလို့ချစ်ကြိုးတွယ်ခဲ့ကြလဲ။မစ္စဲရဲ့ဇယိုက်ကဘာတွေလဲဒါတွေကိုသိရတာမလို့သိပြီးတော့သဘောကျရပါတယ်တဲ့။ဒီရုပ်ရှင်ပြသတဲ့ Sundance ရုပ်ရှင်ပွဲတော်ကတော့ဇန်နဝါရီလ30ရက်နေ့မှာပြီးဆုံးတာဖြစ်ပါတယ်။ ဗြိတိသျှဆိုတော့ Adele ဟာသူ့ရဲ့နောက်ဆုံး Hello သချင်းနဲ့ဂီတစံချိန်သစ်တွေတင်ပြရင်တင်နေပါတယ်။သူကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ YouTube Online Video စာမျက်နှာမှာကြည့်ရှုတဲ့အခောက်ရေပေါင်းတန်းတထောင်ကိုအမြန်ဆုံးရောက်တဲ့ Video ဖြစ်တဲ့အစံချိန်တင်သွားတာပါ။ Adele ရဲ့ Hello သချင်း Video ကကြည့်ရှုသူပေါင်းတန်းတထောင်ပြည့်သွားပြီလို့ YouTube ကသူ့ရဲ့ Blog မှာဇန်နဝါရီလ22ရက်နေ့ကအကြေညာသွားပါတယ်။ကနေဒါဒါရိုက်တာဇာဗီယာဒိုလန်ရိုက်ကူးတဲ့သချင်းဗီဒီယိုကစပြီးတော့ပြသပြီးတော့88ရက်အတွင်းမှာပဲအခုလိုမျိုးစံချိန်တင်သွားတာပါဒီမတိုင်ခင်တုန်းကစံချိန်တင်ထားတဲ့တောင်ကိုရီးယားအဆိုတော်ဆိုင်ရဲ့ဂန်နမ်စတိုင်သချင်းကတော့ပြသရဲ့158ရက်မှာကြီးစုသူပေါင်းတန်းတထောင်ရောက်ပြီးတော့ပထမစံချိန်တင်တာဖြစ်ပါတယ်2014ခုနှစ်နောက်ပိုင်းမှာအခုလိုမျိုးကြီးစုမှုပေါင်းတန်းတထောင်ရောက်တာပြီးပုံများလာပြီးတော့ဒီတန်းတထောင်ကြီးစုမှုကျော်တဲ့တဲ့ချင်းဗီဒီယို18ပုံမှာဆိုရင်လေးဘုတ်ကပြီးခဲ့တဲ့နှစ်အတွင်းမှာထွက်တာလို့ဆိုပါတယ်ဒီလိုမျိုးကြီးစုသူတန်းတထောင်ကျော်တဲ့တခြားတဲ့ချင်းဗီဒီယိုတွေကတော့ Maroon 5အဖွဲ့ရဲ့ Sugar Major Lazer ရဲ့ Lean On Eminem ရဲ့ Love the Way You Live နဲ့ Justin Bieber ရဲ့ Baby တဲ့ချင်းတို့ဖြစ်ကြပါတယ်ရှင်အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့လကကျင်းပခဲ့တဲ့မဲဆက်ချာဝလာပြိုင်ပွဲမှာတရက်ဖူဆောင်းသွားတဲ့ဖိလစ်ပိုင်သူမဲဆက်ချာဝလာဇန်နဝါရီလ25ရက်နေ့ကသူ့ရဲ့နိုင်ငံကိုပြန်လာတော့လူတွေထောင်ပေါင်းချီဝမ်းပန်းတသာကြိုဆိုခဲ့ကြပါတယ်။မော်ဒယ်လည်းဖြစ်ရုပ်ရှင်မင်းသမီးလည်းဖြစ်ပြီးတော့အသက်26နှစ်အရွယ်ပီယာအလွန်ဇွန်ဝစ်ဘတ်ကအေယာမတရက်ဖူကြီးလိုမျိုးအလှဆင်ထားတဲ့ရင်ပေါ်ကနေပြီးတော့မနီလာမြို့တော်ကိုပတ်ပြီးတော့သူ့ရဲ့ပရိသတ်တွေကိုနှုတ်ဆက်ခဲ့တာပါ
။ Champ River very proud as a Filipino de banga sabi nga natin diba confidently beautiful with a heart
tomorrow so, message yeah, awala yan go la da ba tu ga jamaro nai ngan twet goun saung ma be lo tu go jo de duri de ga christian utiliano ga byo ba de
she got the chance to go here para ikut any more supporters nya i hope
now ban lo taw christmas ina ga le jamaro tu twet tei byo goun yi ba de tu jo sa ya jo le nat ba de tarapu saung nai kae da ba be lo byo ba de အဲ့ဒီပြန်ရောက်လာတဲ့ညမှာပဲမဲဆက်ချာဝလာ Wolfsburg ကတမရဘန်နီနိုအကွီနိုသက်သက်နဲ့တွေ့ဆုံခဲ့တယ်လို့သူ့ရဲ့အောင်မြင်မှုတွေအထက်လွှတ်တော်ကချီးမြှင့်တဲ့အဆုတစိတ်ကိုလည်းလက်ခံရယူခဲ့ပါတယ်။ Miss Wolfsburg ဟာမဲဆက်ချာဝလာရွေးပွဲမှာအခမ်းအနားတင်ဆက်သူကမှားယွင်းကြညာလို့ဒုတိယနေရာပဲရတယ်ဆိုပြီးတော့မှသူကတကယ့်မဲဆက်ချာဝလာတရဖူကိုစောင်းသူပါလို့နောက်မှပြန်ပြီးတော့ကြညာခံရတာဖြစ်ပါတယ်ရှင်။Facebook လူမှုကွန်ရက်ကိုစတင်တည်ထောင်သူလည်းဖြစ်အမှုဆောင်အရာရှိလည်းဖြစ်တဲ့ Mark Zuckerberg တယောက်တမိလေးရလို့အပျော်ကြီးပျော်နေပြီးတော့အခုတော့သူ့ရဲ့နှစ်လတမိလေးကိုရေကူးတင်ပေးတဲ့ပုံကိုအင်တာနက်မှာတင်လိုက်ပါတယ်။တခြားနေရာမှာတော့မဟုတ်ပါဘူး။သူ့ရဲ့ Facebook အစာမျက်နှာမှာပါ။အသက်30နှစ်အရွယ် Mark Zuckerberg ဟာဇနီးတဲ့ Priscilla Chan နဲ့တမိလေး Maxima ကို2015ခုနှစ်ဒီဇင်ဘာလတရက်နေ့မှာဖွားမြင်တာဖြစ်ပါတယ်။ဒီလိုမျိုးဖေဖေဇက်ကဘက်ကသူ့ရဲ့သမီးလေးကိုဂုဏ်ယူပြီးတော့ကြွားတာဒါပထမအဆုံးချိန်တော့လည်းမဟုတ်ပါဘူးเนาะသမီးလေးမက်ဆီမာမွေးကလေးကဓာတ်ပုံတွေခဏခဏတင်တာပါသူတို့ကသမီးလေးမွေးတဲ့အထိတ်မှတ်အနေနဲ့လဲသူတို့ရဲ့ Facebook အစု share 69ရာခိုင်နှုန်းလက်ရှိပေါင်စင်းနဲ့တန်4500တန်မိုးရှိရဲ့ share ကိုမှတည်ပြီးတော့ပိုကောင်းတဲ့ပညာရေးနဲ့ကျန်းမာရေးစနစ်တွေဖြစ်ထွန်းဖို့ကူညီတဲ့ပရာဟိတအဖွဲ့တစ်ခုတည်ထောင်ထားပါတယ်ရှင် I got to tell you something ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht
တက်တယောင်တည်င်းလောက်နားဆင်ကြရတာပါအခုတော့သူယုံကြည်ရအစီအစဉ်ရဲ့အလှပါခုရပသူယုံကြည်ရအစီအစဉ်မှာ VOA သောရရှင်တူဖြစ်တဲ့မကွေးတိုင်းရင်းနှံချောင်းမြွနယ်တစ်ဖြူပင်ကျေးရွာကဦးတထွန်းဝင်းကသူပါကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ရင်းကြီးအောင်ပြောချင်တာကတော့ရက်ကြီးတွေမှာရှိရဲ့လူငယ်တွေအနေနဲ့ပေါ့နော်2016နှစ်စံပိုင်းကနေပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အန်အန်ဒီပါတီကနေပြီးတော့အစိုးရဖြစ်ပေါ်မှာအချိန်မှာရက်ကြီးမှာရှိရဲ့လူငယ်တွေအနေနဲ့နိုင်ငံကြီးကိုပုံမိုးပြီးတော့စိတ်ဝင်စားဖို့နောက်တစ်ချက်ကကိုယ့်ရဲ့ကိုယ့်ရွာမှာရှိရဲ့လူငယ်လေးတွေနဲ့ပေါင်းဖက်ပြီးတော့ရက်ရွာရဲ့ကောင်းကျိုးကို
ဆရာလူနဲ့အတူပူးပေါင်းပြီးတော့လှုပ်ဆောင်ကြဖို့ဒီလိုမျိုးလူငယ်တွေအနေနဲ့ကိုယ့်ရဲ့ကိုယ့်ရဲ့ကိုယ့်ရဲ့ကိုယ့်ရဲ့မှာရှိရဲတန်းကြီးရဲ့ကောင်းကျိုးပထမတော့ဆရာရဲ့ကောင်းကျိုးအများရဲ့ကောင်းကျိုးလှုပ်ဆောင်နိုင်မှကျွန်တော်တို့နိုင်ငံအနေနဲ့ဒီလိုပဲဒီလမ်းကြောင်းပေါ်တရားဥပဒေစိုးမိုးရေးဆိုတဲ့လမ်းကြောင်းပေါ်အဆင့်အမှားရောက်နိုင်မှာပါလူငယ်တွေအနေနဲ့နိုင်ငံကြီးကိုစိတ်ဝင်စားဘူးနာမည်ကိုလူကြိုးကြုံပြုနေနေဆိုရင်အစိုးရအပြောင်းအလဲဘလောက်ပဲပြောင်းပြောင်းအပေါ်ပန်းရတာပြောင်းမှဖြစ်ပြီးတော့အောက်ချွေလူတို့အနေနဲ့ဘလို့မှမပြောင်းနိုင်ပါဘူးဒါကြောင့်မလို့လူငယ်တွေအနေနဲ့ရက်ကြီးမှရှိတဲ့လူငယ်တွေအနေနဲ့နိုင်ငံကြီးကိုစိတ်ဝင်စားဖို့တရားဥပဒေစိုးမိုးရေးမှာလည်းတတိနားလေတဲ့ပညာရှင်တွေနဲ့အတူပူးပေါင်းပြီးတော့ရက်ရွာမှရှိတဲ့မတရားမှုတွေမမှန်ကန်မှုတွေကိုအပြတ်ကံပြီးတော့ယုံရင်ပျက်စီးနေတဲ့ကျွန်တော်တို့ရဲ့မြန်မာနိုင်ငံတော်ကိုနောက်တစ်ချက်ကအထူးသဖြင့်ကြီးလက်ဒီမှာတရားဥပဒေစိုးမိုးရေးဆိုတာလူငယ်တွေနဲ့အထူးသဖြင့်အန်အဒီပါတီဝင်တွေနဲ့ကျွန်တော်တို့နိုင်ငံမှာအောက်ခြေလူတွေနဲ့အတူလူငယ်တွေအခန်းကဏ္ဍအနေနဲ့အတူလက်ကဲပူးပေါင်းပါဝင်မှသာလေကျွန်တော်တို့နိုင်ငံကတန်းတူညီမျှအခွင့်အရေးတရားဥပဒေစိုးမိုးရေးရောက်ရည်စုံမွေးမှာပါအထောက်အကူအများကြီးနဲ့လည်းကျွန်တော်ကတော့ယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမူဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင
်စီးရီးယားဆွမ်းအားနဲ့အတိုက်ခံကိုယ်စားလှယ်တွေကဂျနီဗာကစီးရီးယားညီချင်းဆွေးနွေးပွဲတက်ရောက်နေကြပေမဲ့ဒီအပြည့်အဝပြောဆိုဆွေးနွေးတာမျိုးမရှိသေးတာကြောင့်ဒီဆွေးနွေးပွဲလမ်းကြောင်းမှန်ပေါ်ဆက်ရှိနေဖို့ကုလကိုယ်စားလှယ်စတဖန်ဒီမစ်စထရာကကြိုးစားနေပါတယ်ဒီကနေ့နေ့လယ်ပိုင်းမှာစီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့နဲ့ကုလအထူးကိုယ်စားလှယ်တွေ့ဆုံမဲ့အစည်းအဝေးကိုရွှေဆိုင်ထားတယ်လို့လည်းကုလအရာရှိတွေကပြောပါတယ်လေကြောင်းတိုက်ခိုက်မှုရပ်ဆဲဖို့တောင်းဆိုထားတာနဲ့သဘုံနေထိန်းချုပ်ထားတဲ့နေမြေကဒုက္ခသည်တွေအတွက်အကူအညီပေးရေးကိုခွင့်ပြုဖို့တောင်းဆိုထားတာတွေနဲ့ပတ်သက်ပြီးကုလလူခွင့်ရေးအထူးကိုယ်စားလှယ်စီကအပြုသဘောဆောင်တဲ့တုံ့ပြန်မှုရတယ်လို့အတိုက်ခံပြောခွင့်ရကဒီကနေ့ပြောဆိုလိုက်ပါတယ်အစိုးရရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအရက်သားတွေတည်ဆုံမှုရှိတယ်လို့အတိုက်ခံနေဘက်ကပြောဆိုထားတာပါခင်ဗျာပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အနေနဲ့ဒီကနေ့မှလွှတ်တော်တက်ရောက်နိုင်တဲ့အပေါ်ဂုဏ်ယူကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်အခုလိုတမိုင်းဝင်နေ့ရက်မျိုးရရှိအောင်ဆောင်ကျဉ်းနိုင်ခဲ့တဲ့ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့လည်းအမေရိကန်တန်ယုံအနေနဲ့ဂုဏ်ပြုကြောင်းနဲ့နိုင်ငံတော်ဝန်ဒီမိုကရေစီစနစ်မြင့်တင်နိုင်ရေးလွှတ်တော်အမတ်သစ်တွေကိုဆက်လက်ထောက်ခံအားပေးကူညီသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံဆိုင်ရာကနေဒါတန်ယုံကလည်းလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဒီမိုကရေစီပေါ်ဆောင်ရေးအမှန်တကယ်အကောင့်ထဲပေါ်လာအောင်ဆောင်ရွက်နိုင်ဖို့ဆန္ဒပြုကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ဒါပြင်ငြိမ်းချမ်းတဲ့ဒီမိုကရက်တစ်ပြည်ထောင်စုကြီးပေါ်ပေါလာအောင်ဆောင်ရွက်မယ်အစိုးရအသင်းနဲ့အတူကူညီဆောင်ရွက်သွားဖို့ကိုလည်းမျှော်လင့်ထားကြောင်းကနေဒါတန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။ Zika virus ကူးစက်ပြန့်ပွားမှုအခြေအနေနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာဖို့တင်းတင်းဆိုတဲ့ဆုံးဖြတ်ချက်ချဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကဂျနီဗာမှာဒီကနေ့အစည်းအဝေးကျင်းပဖို့ရှိနေပါတယ်။2013ခုနှစ်ကအနောက်အာဖရိကမှာဖြစ်သွားတဲ့လူသေဆေးလောက်တဲ့အီဘိုလာရောဂါနဲ့ပတ်သက်လို့တုံ့ပြန်ဆောင်ရွက်မှုနှောင့်နှေးခဲ့တာကြောင့်ကုလသမဂ္ဂအေဂျင်စီအနေနဲ့ပြင်းပြင်းထန်ထန်ဝေဖန်မှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက်ဒီတစ်ခါမှာတော့ဒီချင်းကားတဆင့်ဖြစ်ပွားတဲ့ရောဂါအတွက်အထူးတလဲတုံ့ပြန်ဆောင်ရွက်နေကြပါတယ်။ Zika virus ကြောင့်မွေးရပါချိုးရမှုတွေနဲ့ကလေးတွေမွေးလာတယ်ဆိုပြီးတန်တရာရှိနေကြတဲ့တောင်အမေရိကတိုက်မှာဒီယောဂါပိုးခက်မြင်မြန်ကူးစက်ပြန့်နှံ့နေတယ်လို့ WHO ကပြောပါရယ်ခင်ဗျာ။ဗီယက်နမ်နိုင်ငံဟိုချီမင်းမြို့ဟာတမိုင်းမှာအသက်အရွယ်ကြီးရင်သူတွေအလင်းအမြန်ဆုံးနဲ့တိုးပွားလာနေတဲ့နေရာဖြစ်နေပါရယ်။ကမ္ဘာပေါ်မှာအသက်အရွယ်ကြီးရင်သူတွေရာဂိုင်းနှုန်းအဖြစ်အများဆုံးရှိနေတဲ့နေရာတွေဟာဂျပန်နဲ့ဖင်လန်နိုင်ငံတွေလို့ထင်ထားကြသူတွေအတွက်ဒီသတင်းဟာအံ့အားသင့်စရာကောင်းနေတာဖြစ်ပါရယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့နာရှွမ်ခက်လီဖြစ်ပါတယ်ဗီအိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 30 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ဗီအိုကလည်းခုထုတ်လွှင့်ပေးတဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ကနေ11:00အထိလိုင်းဒိုမီတာ30နဲ့50တို့ကလည်းပြန်ပြီးထုတ်လွှင့်ပေးသွားမှာပါဗီအိုကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.